Welcome to the Voice of America in Burmese.
ပြည်ရနေသူတွေခင်းဝေးတဲ့မင်္ဂလာနံနဲ့ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်ရဲ့2022ခုနှစ်မေလ29ရက်စနေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3248နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်တင်ဆက်ပါပါဒီကနေ့မနက်ခင်းကြားရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရေးပြဿနာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဦးဝင်ကြီးနဲ့ VNN နိုင်ငံသားဦးဝင်ကြီးတို့တွေ့ဆုံဆွေးနွေးထားတဲ့ထိပ်တန်းရောက်သတင်းတွေအပြင် 1988 ကာလ6အစိုးရခေတ်တုန်းကလိုပဲဒီတားဖြစ်သူကိုဖမ်းမမိတဲ့အတွက်မိခင်ဖြစ်သူကိုဖမ်းဆီးသွားပါတယ်တားဖြစ်သူဘယ်လိုတုတ်ပြန်ပါသလဲ
အဲ့တော့မဟုတ်တာလည်းအမြဲတမ်းဆိုင်ရတယ်။ဆိုအဲ့လိုမျိုးပဲတခြားပြည်သူတွေနိုင်ငံသားတွေကိုလည်းစစ်တပ်ကမတရားဖမ်းထားတယ်။အာဏာလည်းသိမ်းထားတယ်။ဒီဆက်ဆက်လည်းလုပ်နေတယ်။ဆိုသူတို့ကိုကျွန်တော်တို့အနိုင်မကျ
ဒီကြောင့်သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်မြတ်စုတို့ပြောပြပေးပါဦးဗျာ။
မြန်မာနိုင်ငံမှာ2021ခုနှစ်နှစ်ဆကနေအခုချိန်ထိနေရဆန့်ခွာထက်ပြရသူ3,200ကျော်ရှိနေပြီဖြစ်ပြီးအများစုကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနေအိမ်တွေကနေထွက်ပြရသူတွေဖြစ်ကြောင်းကုလသမဂ္ဂကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ On Myanmar, our team on the ground tells us that more than 121,000 people have been internally displaced due to armed conflict and insecurity.
မြန်မာနိုင်ငံထဲမှာရှိနေတဲ့ကုလသမဂ္ဂအဖွဲ့ရဲ့ပြောကြားချက်အရနိုင်ငံတွင်းဒေသတချို့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အပြင်နေအိမ်တွေမှာမနေရကြတဲ့အတွက်အိုးအိမ်ဆန့်ခွာထွက်ပြေးရသူက2021ခုနှစ်အစကနေခုချိန်ထိဆိုလူပေါင်း3,200ကျော်နေပြီလို့သိရကြောင်းနဲ့အများစုဟာ February 1ရက်စတဲ့အာဏာသိမ်းပြီးနောက်ပိုင်းမှာထွက်ပြေးကြရတာဖြစ်ကြောင်းကုလသမဂ္ဂတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရဖန်ဟက်ကပြောသွားတာပါစစ်တပ်နဲ့ကရင်နီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့ကြားဒီသတင်းပတ်အစောပိုင်းမှာတိုက်ပွဲတွေထပ်ပြီးဖြစ်ပွားခဲ့တဲ့နောက်ပိုင်းကယားပြည်နယ်ထဲမှာဒေသခံ3,500လောက်နေရဆန့်ခွာထွက်ပြေးကြရတယ်လို့လည်းပြောပါရယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့စစ်တပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားမှာပါဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မကြာခင်သတင်းပတ်တွေအတွင်းစစ်ရှောင်းနောက်ထပ်ထောင်နဲ့ချီရှိလာနေတယ်လို့လည်းပြောပါရယ်။ဒါအပြင်ချင်းပြည်နယ်ထဲမှာလည်းထောင်နဲ့ချီတဲ့ဒေသခံတွေဟာပြီးခဲ့တဲ့သတင်းပတ်ကစပြီးနေအိမ်တွေမှာမနေရပဲတောတောင်တွေထဲကိုထွက်ပြေးပုန်းရှောင်နေရကြောင်းလည်းပြောပါရယ်မြန်မာနိုင်ငံမှာအိုးအိမ်ဆန့်ခွာထွက်ပြေးရသူတက်တန်းလောက်အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကဒီနှစ်အစပိုင်းမှာပြောကြားထားတာဖြစ်ပြီးအခုတော့နောက်ထပ်တိုးလာတဲ့ဒီဒုက္ခတွေတွေအတွက်ပါထပ်ပြီးလိုအပ်နေကြောင်းနဲ့ဒီဒုက္ခတွေကိုကုလသမဂ္ဂနဲ့မိတ်ဆွေအဖွဲ့တွေအကူအညီပေးရမှာအနှောက်အယှက်မရှိပဲအန္တရာယ်ခင်းခင်းနဲ့ပေးနိုင်အောင်သက်ဆိုင်ရာအဖွဲ့အားလုံးကလည်းလှုပ်ဆောင်ပေးဖို့ကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ကျုံနေရတဲ့စိုးရိမ်ပွဲအခြေအနေတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဘူတန်ဆောင်းတို့ကြံစည်ပေးတွေကဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price ကပြောပါတယ်။အကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖန်ဆီးထားသူအားလုံးကိုပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်လျှောက်လှမ်းစေဖို့အတွက်ဆရာနာရှင်ကိုဖိအားပေးရမှာတညတညတ်ထဲတတန်နဲ့ပြောဆိုကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုအမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းကြောင်းလည်းရန်ကုန်အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အမေရိကန်ဗီယက်နမ်နှစ်နိုင်ငံအပြည့်အဝမဟာမိတ်ဖြစ်တည်မှုနဲ့တောင်တရုတ်ပင်လယ်အတွက်ချမှတ်တဲ့စီမံစည်းကမ်းလိုက်နာရေးနဲ့အကာအကွယ်ပေးရေးဆိုင်ရာနှစ်နိုင်ငံချမှတ်ထားတဲ့တန်လိုက်ထံခိုင်မာရေးအထိမ့်မှတ်ဖြစ်နိုင်ငံခြားရေးဝန်ကြီးနှစ်ဦးရဲ့ဆက်သွယ်ပြောဆိုချက်ထဲမှာဥရုယာတိပြောင်းလဲမှုဆိုင်ရာနဲ့ COVID-19 ကာယရောဂါဆိုင်ရာအကြောင်းတွေကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။ American အစိုးရအနေနဲ့ ASEAN အရေးအရိကဦးစားပေးဖို့မဲခေါင် American မဟာမိတ်ဖြစ်တည်မှုနဲ့လွတ်လပ်ခိုင်မာပြီးကျယ်ဝတဲ့ Vietnam နိုင်ငံလူခွင့်ရဲနဲ့တရားဥပဒေစိုးမိုးရေးအတွက်ပံ့ပိုးပေးဖို့တန်တိတ်ထန်ချထားကြောင်းဝန်ကြီး Blinken ကလေးလေးနက်နက်ပြောကြားခဲ့တယ်လို့လည်းပြောပါတယ်။ Vietnam အပေါ်ဝင် ASEAN 9နိုင်ငံကမြန်မာစစ်တပ်ကိုလက်နက်ခင်းရန်ရောင်းချမှုပိတ်ပင်ကန့်တယ်ရေးဆိုင်ရာတောင်းဆိုတာတွေမလုပ်ဖို့အတွက်က ကုလသမဂ္ဂကိုပန်ကြားထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းဆက်လက်ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကြောင့်မြန်မာကိုလက်နက်ရောင်းချမှုပိတ်ပင်ဖို့ပါပါဝင်တဲ့ဆုံးဖြတ်ချက်မူကြမ်းကိုလစ်တန်စတိုင်းနိုင်ငံကဦးဆောင်ပြီးကုလသမဂ္ဂအထွေထွေညီလာခံကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီမူကြမ်းကိုပြီးခဲ့တဲ့သတင်းပတ်ထဲမဲခွဲဆုံးဖြတ်ဖို့ရှိပေမဲ့ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကြားဘုံသဘောတူညီချက်မရနိုင်တာကြောင့်ရွှေ့ဆိုင်းခဲ့ရတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းထဲမှာထည့်မဲ့မြန်မာနိုင်ငံကိုလက်နက်ခင်းရမ်းမျိုးစုံဓာတ်ရိုက်ဒါမှမဟုတ်တွယ်ဝိုက်ပြီးတော့ထောက်ပံ့တာရောင်းချတာဒါမှမဟုတ်လွှဲပြောင်းပေးရတာတွေကိုချက်ချင်းရပ်ဆိုင်းရင်ဆိုတဲ့စာချောင်းကိုဖယ်ရှားပေးဖို့အတွက်အာဆီယံ၉နိုင်ငံကပေးပို့တဲ့စာထဲမှာဖော်ပြထားတယ်လို့ Reuters သတင်းမှာဖော်ပြထားပါတယ်။မြန်မာအရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကအရေးပါတယ်လို့မြန်မာလူထုရဲ့တောင်းဆိုချက်အတိုင်းဂျပန်နိုင်ငံကလှုပ်ဆောင်သွားမှာဖြစ်ကြောင်းဂျပန်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆရက်နာဘဂလန်နဲ့တွေ့ဆုံအပြီးမှာဂျပန်နိုင်ငံချိုင်းဝန်ကြီးမိုရှီမစ်ဆုမိုတဲဂျီကပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံအနေနဲ့မြန်မာလူထုလူလားချက်အတိုင်းတုံ့ပြန်လှုပ်ဆောင်သွားမှာဖြစ်တယ်လို့မစ်ဘဂလန်နဲ့လည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ်။အထူးကိုယ်စားလှယ်ဘဂလန်ဟာမြန်မာနိုင်ငံမှာလက်ရှိဖြစ်နေစေနိုင်ငံရေးအချက်အလက်နဲ့ပတ်သက်လို့ဂျပန်စစ်တော်အမတ်တွေဂျပန်မှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာဂျပန်နိုင်ငံချိုင်းဝန်ကြီးနဲ့တွေ့ဆုံတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေဟာကိုယ့်ကိုယ်ကိုခုခံကာကွယ်ရေးကနေပြန်လည်တိုက်ခိုက်ရေးဘက်ကိုစပြီးပြောင်းလဲလာပြီးဖြစ်တဲ့အတွက်ပြည်ရင်းစစ်ဖြစ်လာနိုင်ခြေရှိနေတယ်လို့မြန်မာနိုင်ငံရဲ့အခြေအနေဟာတစတစပိုးပြီးဆိုးလာနေတယ်လို့လည်းတိုကျိုအခြေစိုက်ဂျပန်နိုင်ငံခြားသတင်းတောင်များအသင်းကကမကထပြုစီစဉ်တဲ့ဆင်းရဲပွဲမှာမစ်ဘာဂနာကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာချမ်းသာရေးဆောင်ရှောက်မှုပေးနိုင်ရတဲ့အာဏာသိမ်းထားတဲ့စစ်တပ်အပေါင်းအသက်ဆိုင်ရာအဖွဲ့အစည်းအလုံးကအတားအဆီးတွေမလုပ်ကြဖို့ MSF နေစည်းမခြားဆေးပညာရှင်များအဖွဲ့ကပန်ကြားလိုက်ပါတယ်။ဆရာဝန်တွေတူနာပြုတွေအပါဝင်ဆေးဝန်တန်းတွေကိုတိုက်ခိုက်တာတွေဖမ်းဆီးတာဒါမှမဟုတ်ချင်းချောက်အချက်ကိန်းတာတွေမလုပ်ဖို့လဲတောင်းဆိုလိုက်တာပါ။စစ်တပ်အာဏာသိမ်းထားတာလေးလာတဲ့ရောက်လာချိန်မှာမြန်မာလူထုအနေနဲ့ကျန်းမာရေးစောင့်ရှောက်ကုသမှုရဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပြီလို့လည်းပြောပါတယ်။ COVID-19 ကာယရောဂါအန္တရာယ်ချင်းချောက်မှုရှိနေတဲ့အထက်ဆေးရုံတွေပိတ်ထားရတာဒါမှမဟုတ်ဆေးရုံဆေးခန်းတွေမှာစစ်တပ်ကတပ်ဆွဲထားတာမျိုးတွေရှိနေတဲ့အပြင်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်စီးပွားရေးချွတ်ချုံကျလာတဲ့နောက်ဆက်တွဲရလကရေကောင်းရေသန့်ရဖို့နဲ့ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာအပါအဝင်လူမှုဝန်ဆောင်တဲ့လုပ်ငန်းတွေပါမရေမရာဖြစ်လာတာလို့လည်း MSF ကထောက်ပြပါတယ်။လူလူကျန်းမာရေးစောင့်ရှောက်မှုကိုအတားအဆီးမရှိပေးနိုင်အောင်စစ်တပ်အာဏာပိုင်တွေကလှုပ်ဆောင်ပေးဖို့အပြင်ဆေးဝန်တန်းတွေအနေနဲ့ချင်းချောက်အကြက်ကိန်းနာမျိုးမခံရဘဲသူတို့အလုပ်သူတို့လုပ်ခွင့်ပေးဖို့လည်းပန်ကြားလိုက်ပါတယ်။လူနာတွေဟာစိတ်ကူတာမှုခံယူဖို့အတွက်အန်ဒီယာရီချားကစွန့်စားသွားလာနေရတယ်လို့စစ်စေးဂိတ်တွေကိုဖျက်ရတာကြောင့်ကြောက်ရွံ့နေကြပြီးတချို့စစ်စေးဂိတ်တွေကတော့လူနာတွေကိုဖျက်တမ်းခွင့်မပေးတာမျိုးတွေတွေ့နေရတယ်လို့လည်းပြောပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့မှတ်တမ်းအရမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့ဆေးရုံဆေးခန်းတွေအတိုက်ခိုက်ခံရတာ169ကြိမ်ရှိခဲ့ပြီးဒီတိုက်ခိုက်မှုတွေကြောင့်သေဆုံးရသူက73ယောက်ရှိနေတဲ့အပြင်ဆန္ဒပြပွဲတွေမှာဒဏ်ရာရသူတွေကိုပြုစုကူတာပေးတဲ့ဆေးဝင်သူတို့ရဲ့ဆေးပစ္စည်းတွေပါအဖြစ်စီဒါကြောင့်ဆရာဝန်တွေတူနာပြုတွေပေါ်မှာအကြမ်းဖက်တမ်းဖမ်းဆီးတာချင်းချောက်တာတွေမလုပ်ဘဲဒဏ်ရသူမကြမ်းပါသူအလုံးကိုဆေးကုသခွင့်ပေးဖို့ MSF ကမေလ28ရက်တောက်ကြနေမှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ
်။ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ၊ပိုင်းဒိုမီတာ40 kHz 9413၊ပိုင်းဒိုမီတာ51 kHz 9895နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View ရဲ့စနေနေ့မနက်ခင်းထိတ်တန့်ရောက်သတင်းအစီအစဉ်ကိုသွားရှင်နေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုအောင်မြတ်သူကပြောပြပေးပါအောင်ဗျာ
VOA American တန်ကစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘယ်လာရုစ်နိုင်ငံလေပိုင်တပ်ကိုရှောင်ရှားပြီးပြန်တမ်းမဲ့ဥရောပ EU နိုင်ငံတွေကလေကြောင်းလိုင်းနှစ်ခုကိုရုရှားနိုင်ငံကဆင့်သက်ခွင့်ညှင်းဆန်လိုက်ပါတယ်ခီးသတင်းလေရင်ဒီစင်းမှဘုံပါရဆိုတဲ့သတင်းရရှိကြောင်းအကြောင်းပြပြီးဘယ်လာရုစ်နိုင်ငံကတိုက်လေရင်နေနဲ့မန်နစ်မြို့တော်မှာအတင်းကျပ်ဆင့်သက်ခံပြီး attack and Belarus drained out Yago, Pansila B, Japan to Mare, EU Gali, John Lang, John Labo season Geraba, Belarus Nangango, Talk and John Piatare the Bone, Lee and Sidna Quigun Yin Sanida Job, Fiena Muga Piantame, Austrian Lee John Line, Paris Muga Piantame, Air France Lee John Line Keys and Relay, Piatin Layabare, Russia in Yin Samua, Tija Piat, Tata Bella, Tamamo, Belarus Lipanego, Sean Shabi Piantame, Lee John Line, Along with Yin San Alasurago, Shishilin Tiare Kamat, Kuku, Sinza Sopia Dama Pichon, Portugal Nangan List Mumuga, Taujani, EU Kaguayuji, Siwi Matangema, EU Mura Ia GK, Joseph Bawega, Piosu Taraba, Russia Lee John Line Piantai Agency Garo, Uyobagani, Russia Go Lanyong Pyong Piantan Muria, Belarus Nangan, Nangan Ia, Nian Pua Murin, Sanwen Navy, Queen Bijayabu, a chain Puyuan and Elo Piosu Tabare. Taujani Pian Betalu, Russia Suagaro, Nibinaman Sanya, Petana, Jalu Piosu Tabare. American Nanganjai Wunji, Anthony Blinken, Indian Nanganjai Wunji, Subramanian Jashangane, Taujani Madrisongebi, Nanangan Covid Bego, a two to go subong Pishin Dwamelo Subare. Indian Nangaye, Corona Kabi, a Jadego, Pishin Yakuni Donkambu, Jashangane, Bigger Apatega, Yoshi Nigera to be, American Suai added the Okuni Mugo, Emmetan Jesu Jinjong, Drendoriko Piosu Gavare.
The partnership between the United States and India is
American and India Roja, Mesu Timua, Jiba Biro Kaimadalo, Jonotemare, Pobido, Ajo Pito Marelo, Blinking up Yosu Taraba, India Ninele, American, Akaima, Topamune, Akeke, Jayo, Akaitama, Tisi Ninu Mudre, Alone Niton, Ayamijo, Jashinga Yosu Tabare, Dunang and Bosuinajo, Pigger and Nidde Dream, American and India Ja, Pomo Nicola Gabi. Australia and Japan and no power in it. Quad call, leaning and bubon soy and mule, tutor lager up to pare. American Tamara, Jubed and air, Indo Pacific Nina and soy and mu, cut gambelga, bodu niga, piosu yamaro, lame song boma, American nine, quad take the gons on in it, Lugura and Sunira mugu, mulin tare, lusuvare. Quad leaning and puer in it, Paramauzon take the Sunuwewu, bigger and much larger than Pilu Kebi, Govic Gagwezi, Uduya di Bionle Mune. လုံခြုံရေးကိစ္စရတွေကိုနီနီကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့အတွက်ကတိပြုခဲ့ကြတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမှုရှိနေစဉ်မှာပဲတာလီဘန်အခြေစိုက်စခန်းတွေကိုပိတ်သိမ်းဖို့နဲ့သဘောအုပ်စုတွေကိုထောက်ပံ့နေတာတွေရပ်ဆိုင်ဖို့ပါကစ္စတန်အနေနဲ့လက်တွေ့ကျတဲ့ခြေလှမ်းတွေလှမ်းဖို့လိုအပ်တယ်လို့အာဖဂန်စိုးရွားပြန်ကြားရေးပြောခွင့်ရ VOA ကိုပြောပါတယ်တာလီဘန်သဘုံတွေဟာထောက်ပံ့ရေးပစ္စည်းတွေဗန်နာရီနဲ့တပ်သားတွေကိုပါကစ္စတန်ကရရှိတာဖြစ်ပြီးတာလီဘန်ရဲ့အကြံပေးတွေဟာပါကစ္စတန်မျိုးကြီးတွေမှာအခြေစိုက်နေတယ်ကြားတယ်လို့လည်းအဖဂန်သမ္မတအစရက်ဂန်ဒီကဒါစပိုက်ဂျယ်မဂ္ဂဇင်းကိုပြောဆိုခဲ့တာပါနှစ်နိုင်ငံစကလုံးတိုက်ပွဲတွေဟာမေလအတွင်းပုံမပြင်းထန်လာခဲ့တာဖြစ်ပြီးအာဖဂန်ရှစ်ဘက်နန်ဂါဟာခရိုင်မှာလည်းရွေးကောက်ပွဲမဲဆွယ်ပွဲတွေရှိနေတာပါပါကစ္စတန်နိုင်ငံသားဝင်းဂျန်နာပြောခွင့်ရှိသူဇဟက်ဟဖက်ချောင်ဒရီက VOA ကို WhatsApp ပတ်စင်ပြောဆိုရမှာတော့အခုလိုဆွဆွဲချက်တွေပေါ်အခြေမြင့်မရှိဘဲတာဝန်ခံမှုမဲ့တဲ့ထုတ်ပြန်ချက်တွေဖြစ်တယ်လို့ဆိုပါတယ်မေလ16ရက်နေ့ကထုတ်ပြန်တဲ့ပါကစ္စတန်နိုင်ငံသားဝင်းဂျန်နာရဲ့ထုတ်ပြန်ချက်တွေမှာတော့အာဖဂန်ကောင်းဆောင်မင်းရဲ့ဆွဆွဲချက်ဟာညီအကိုတိုင်းပြည်တွေကြားယုံကြည်မှုပြည့်ဝင်စေပြီးအာဖဂန်ညီညွတ်ရေးဖြစ်စဉ်ကိုလှုပ်ဆောင်တဲ့နေရာမှာပါကစ္စတန်ရဲ့အပြုသဘောဆောင်တဲ့လုပ်ရက်တွေကိုမလေးမကန့်ပြုလုပ်တယ်လို့ဆိုပါတယ်တာလီဘန်တွေအတွက်ဘေးကင်းလုံခြုံရေးနေရာတစ်ခုဖြစ်ပါကစ္စတန်နိုင်ငံကပေးထားတဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်အိန္ဒိယမွတ်စလင်နိုင်ငံတစ်ခုအကြားအပြန်အလှန်ယုံကြည်မှုပြည့်ဝင်ပြီးဆက်ဆံရေးနဲ့နှစ်ပေါင်းများစွာထိခိုက်နေတာလည်းဖြစ်ပါတယ်ကိုဗစ်ရောဂါပိုးရဲ့မူရင်းစနစ်ကိုရှာဖွေပေါ်ထုတ်ဖို့အားထုတ်မှုတွေမှာနိုင်ငံရေးကြောင့်အဟန့်တာဖြစ်နေရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကသတိပေးပြောကြားလိုက်ပါတယ
်။ This whole process is being poisoned by
ဖြစ်စဉ်တစ်ခုလုံးမှာနိုင်ငံရေးစိတ်သိမ့်နေပါတယ်။စိတ်သက်ပညာကိုနိုင်ငံရေးနဲ့ကွဲကွဲပြားရှိစေဖို့ကျွန်တော်တို့တောင်းဆိုပါတယ်။လိုအပ်တဲ့အဖြေရှာတဲ့နေရာမှာလဲတင်းတင်းလျှောက်ပတ်တဲ့ပတ်ဝန်းကျင်လိုအပ်ပါတယ်လို့ WHO ရဲ့အရေးပေါ်ဌာနအကြီးအကဲ Michael Ryan ကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာတောက်ကြနေကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ကုလသမဂ္ဂကျန်းမာရေးအေဂျင်စီတစ်ခုဖြစ်တဲ့ WHO ကလည်း COVID-19 ရဲ့ဇင်းမြစ်နဲ့ပတ်သက်ပြီးနက်နက်ရှန်ရှန်စုံစမ်းဖော်ထုတ်ဖို့ဖိအားသစ်တွေကိုရင်ဆိုင်နေရပေမဲ့နောက်ထပ်လေ့လာစုံစမ်းမှုတွေအတွက်တိတိကျကျအချိန်သတ်မှတ်ထားရတော့မရှိသေးပါဘူး COVID-19 virus ပိုးဟာသဘာဝကနေပေါ်ပေါက်လာတာလားတရုတ်နိုင်ငံတကွဲကန်းတွေကစတင်ပြန့်နှံ့လာလားဆိုတာကိုသိနိုင်အောင်စုံစမ်းဖို့ American သမ္မတ Joe Biden ကဒီသတင်းပတ်တယ်မှာပဲထောက်လိုင်းရေးအေဂျင်စီတွေကိုညွှန်ကြားထားပါတယ်ကမ္ဘာတဝန်းလူ3သန်းခွဲကျော်သေဆုံးခဲ့ရတဲ့ virus ပိုးရဲ့ဇင်းမြစ်နဲ့ပတ်သက်လို့ရေရာမသိရပဲဖြစ်နေချိန်မှာ ကျေပြင်းပြဆောင်ရမ်းမှု PRP တောင်းဆိုမှုတွေထွက်ပေါ်နေတာပါ WHO အဖွဲ့ဝင်နိုင်ငံတွေနဲ့အစည်းအဝေးတွေမှာလည်းဥရောပသမဂ္ဂ EU
နဲ့တခြားနိုင်ငံတွေကအရှင်းရှင်းလင်းလင်းဖြစ်အောင်ဖော်ထုတ်ဖို့တောင်းဆိုထားကြပါတယ်စနေနေ့မနက်ခင်ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်မြတ်သူတို့ပြောပြခဲ့ကြတာပါခင်ဗျာ အခုချိန်ဟာစာပြီးသတင်းပေးဖို့ချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှာအရင်ဆုံးအဖမ်းဆီးသတင်းတွေကိုနားဆင်ရပါမယ်စစ်အုပ်ချုပ်ရေးကောင်စီကဖမ်းဝရမ်းထုတ်ထားတဲ့တားဖြစ်သူကိုလာရောက်ဖမ်းဆီးရေးမှာမတွေ့တဲ့အတွက်မိခင်ဖြစ်သူကိုဖမ်းဆီးသွားပြီးထောင်ဒဏ်၃နှစ်ချမှတ်လိုက်ပါတယ်တမ်းမတော်ပြုတ်ခွဲအောင်လှုပ်ဆောင်မှုပုံမှန်နဲ့စစ်ခုံရုံးမှာထောင်ဒဏ်
Lailan Pansi Dari Loni De Ma, Thru Aloshi the Gumamilo, Midazu Winwe Pansi Kayara Tacho Shinibare, Sagansiga Aloshi de Tedra Lo Shadu, Utin Top Bango, Nyaoglaba Munega, Tuyane Ima Labi Panze Ma, Mamigere Adre, Migan Pitu, Domingego, Milani and Nirunga, Pansi Kosan Dwagevare, Mila Nasashi and Imaro, Domingego, Inse Agentang Nega, Sekoyunga, Demro, Jugue on Losang, Longsonghu, Nayanga Gajine, Tangan, Don't Nit, Tamalai Delu, Babchitu, Utin Top Banga, Piovare.
ကျွန်တော်အနေနဲ့ကတော့ဒါဆိုရင်တော့တတိပုဂ္ဂလဆန်တဲ့ပိဆောက်ဆိုတော့အဲ့လိုမျိုးပဲတခြားလူတွေတခြားပြည်သူတွေနိုင်ငံသားတွေကိုလည်းစစ်တပ်ကမရဖမ်းထားတယ်အာဏာလည်းတိမ်းထားတယ်ရဲစစ်လည်းလုံနေတယ်ဆိုတော့ဒီလိုလုံးတာတို့ကျွန်တော်ပြင်ဆင်နေပါတယ်အဲ့ဒါတော့ဒါလည်းဆိုသူတို့ကိုကျွန်တော်မနိုင်မကျင့်တိုင်ကိုယ်ကိုကျွန်တော်အဲ့ဒါကျွန်တော်တို့ဆုံးဖြတ်ချက်ပါတယ်ကျွန်တော်
လိုပြောရမလဲအကောင်းတဲ့ထဲမှာတော့မပါဘူးအဲ့တော့ဟိုခန်းတဲ့ချိန်မှာပဲခန်းတဲ့နဲ့လိုက်တယ်ပန်းစီနဲ့လွှဲရိုက်တယ်ထိုးကြထိုးကျိတ်သွားတယ်ဆိုတော့စစ်တော်ရေးမှာလည်းဓာတ်တွေထက်ခံရတယ်ဆက်ခံရတော့လက်ရှိအချိန်မှာတော့ကျမကြီးကောင်းအောင်တော့အမေ insight နေတယ်ဒါပေမဲ့ကျမကြီးကတော့ပုံမှန်မဟုတ်ဘူးကျမကြီးကတော့66ပေါ့အမေအဲ့ဒါဆက်ဆက်တော့ရှိပြီးဆိုတော့ကျမကြီးကတော့မကောင်းတဲ့အချိန်မှာရှိတယ်ထောင်ထဲမှာနေရမယ်ဆိုတော့ပို့ပြီးတော့စိုးနိုင်တယ်
ရောက်ပကလာပမြို့နယ်ဟာစေုပ်ချုပ်ရေးထုတ်ပြန်ထားတဲ့မြို့နယ်ဖြစ်တာမို့အမှုစစ်ဆေးတာအမိန့်ထားတာတွေအလုံးကိုစေဥပဒေနဲ့သာအရေးယူချမှတ်ခဲ့ပါတယ်။စေဥပဒေနဲ့ပြည်တံချခံရတာမို့ခုခံခြေပါခွင့်ရှေ့နေခေါ်ခွင့်ပါတစ်ခုမှလုပ်ပိုင်ခွင့်မရခဲ့တယ်လို့ကြားထဲမှာမိသားစုနဲ့လည်းတွေ့ခွင့်မရခဲ့ပါဘူး။ဒေါ်မိငယ်ကိုဘာကြောင့်ပုံမှန်905ကာကြီးနဲ့တရားစွဲထောင်ချတယ်လဲဆိုတာမိသားစုကလည်းအသေးချာမသိကြပါဘူး။မိသားစုနဲ့နှိစက်တဲ့တရားလွတ်တော်ရှေ့နေတူကတော့သူ့ရဲ့ချင်းချင်းချက်ကိုခုလိုပြောပါရယ်။
ကျမတို့ကစစ်ခုံရုံးကိုတစ်ချက်တောင်မှသွားဖို့ရှိအောင်ရှင်။လာမှုလည်းမသွားဘူး။လုံးဝအောင်စားထားတဲ့နေရာမှာ။အပြေလာကန်းနဲ့ဒီလာရဲလို့ဒီလိုမရှိလို့တားနေရကိုချမ်းသွားတယ်။တားရပန်းလို့မရှိလို့အရာအမျိုးထမ်းသွားတာလေ။ကြောက်ကြောက်လာကန်းလို့ကြောက်ကြမရှိလို့မိမအောင်ထမ်းသွားရရှိတယ်။သူတို့အဲ့လိုချမ်းသွားတော့ဒီလိုတွေကိုတားခဲ့ထားပြီးချမ်းသာပြန်လို့ဖို့ရှိတယ်။အဲ့တော့သူတို့ရဲ့ဖုန်းတွေအိမ်မှာလာဖမ်းတဲ့အချိန်ကတော့ပစ္စည်းတွေဆင်ပစ်တဲ့အခါမှာငါကကာကြီးနဲ့နွယ်နဲ့ဥစ္စာရင်းသူတို့မှတက်တယ်ကပြန်တွေ့ရဲ။အဲ့လိုတွေ့တဲ့အခါကျရင်သူတို့ကဆွဲလိုက်ပါလေရှင်။အဲ့ဒီမိငယ်တို့ကတော့တိကျမများတော့အဲ့ဒီတခုခုနဲ့ညီပြီးတို့ရိုင်းတော့ဟိုတလိုင်းမချရဘူးရှင့်တခုခုနဲ့တော့ညီအောင်တော့တို့တော့ပါလိမ့်မယ်အဲ့ဒါကမှတို့တို့ချလိုက်တာပါငါငါကတက်စ်ခါကြီးပဲဘာတောင်းရလဲဆိုတော့တောင်းလို့ဒီကမသိဘူးရှင့
်အသက်66နှစ်အရွယ်ဒေါ်မိငယ်ဟာအရင်ကလည်းနိုင်ငံရေးပုံမှန်နဲ့ထောင်ချခဲ့ဘူးပါတယ်2006ခုနှစ်တုန်းကဆန္ဒပြလို့ဖမ်းဆီးထောင်ချခံရတာပါဒေါ်မိငယ်အပေါ်အခုလိုထပ်ပြီးတော့ထောင်ချတာဟာလူ့ခွင့်ရေးချိုးဖောက်ခံရတဲ့မတရားတဲ့တရားစီရင်ချက်ဖြစ်တယ်လို့ရှင့်နေတယောက်ကသုံးသပ်ပါတယ်
ဖြစ်တဲ့စရာတောင်းမရှိဘူးဖြစ်စရာလည်းမရှိဘူးဒါကကျွတ်နယ်လည်းမဟုတ်ကိုယ်ကိုယ်တိုင်ကျွတ်လို့ခြင်းလည်းမဟုတ်ကိုယ်တိုင်ပေါင်းပတ်သက်ခြင်းလည်းမဟုတ်ဒီလိုမျိုးချက်ကံတူချင်းမို့ဒီကိုချရဲဆိုတာဒါရှိနေရတာကျွန်တော်တို့သူ့ခွင့်ရအကုန်လုံးကျိုးပေါက်လာဖြစ်ကိုဘာမှမလုပ်ဘဲနဲ့ကိုယ်ဖြစ်လာပြီးတော့ခြင်းနာမျိုးကဒါဖြစ်တဲ့ဖြစ်စရာတောင်းမရှိဘူးဖြစ်တယ်မဖြစ်တဲ့နဲ့ဟာပေါ့နော
်ဖေဗရူလာတရက်နေ့အာနာသိမ့်ပြီးချိန်ကစားလို့ဒီကနေ့အထိစစ်ကောင်စီကဖမ်းဆီးခဲ့သူ9400ထဲမှနေရှိခဲ့ပြီးတော့ဆက်လက်ဖမ်းဆီးခံထားရသူ4300ကျော်ရှိတယ်လို့နိုင်ငံရေးအကြီးအကဲများကကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်။ဖမ်းဝရထုတ်ခံထားရသူကတော့1880ထဲမှနေရှိပါတယ်။စစ်ကောင်စီကတော့ AABB ရဲ့စည်ရင်းဟာချေကားထားတယ်လို့ပြောပါတယ်ရှင
်။ရန်ကုန်ကပြေပို့လာတဲ့ဖမ်းဆီးသတင်းကိုမဆူမြမွန်ပြောပြပါတော့ပါခင်ဗျာ။မကြာခင်နောက်ပိုင်းမှာကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ် အခုတော့ဒီထိုင်းနိုင်ငံကအခြေအနေကိုလည်းကြည့်အောင်ပါမြန်မာနိုင်ငံရဲ့တရားမဝင်ပို့ဆောင်တဲ့စစ်လက်နက်ပစ္စည်းမျိုးစုံကိုထိုင်းနိုင်ငံထဲမှာတင်စီရမိသွားပါတယ်တာချီလိမ့်မြို့နဲ့ကလျက်ရှိနေတဲ့ဒီထိုင်းနိုင်ငံမဲဆိုင်မြို့မှာမြန်မာဘက်ကပို့ဆောင်မှုပြင်ဆင်လာတဲ့လက်နက်တွေကိုမေလ29ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တဲ့အကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါရခင်ဗျာ
ထိုင်းဘက်ဝင်လေးတန်းအမေရိကန်ဒေါ်လာ33,000ကျော်တန်ဖိုးကာလပေါက်ဈေးရှိတဲ့စစ်တုံးလက်နက်မျိုးစုံကိုထိုင်းနိုင်ငံမဲဆိုင်မြို့မှာမေလ29ရက်နေ့ကဖမ်းမိခဲ့တယ်ဆိုပြီးထိုင်းအစိုးရကထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံတာချီလိမ့်မြို့နယ်ကရဲ့ထိုင်းနိုင်ငံချင်းရိုင်ခရိုင်မဲဆိုင်မြို့မှာမောင်းပြန်ရိုက်ဖယ်တွေပစ္စတိုတနတ်တွေကြီးစံတွေကိုဖမ်းမိခဲ့တယ်ဆိုပြီးချင်းရိုင်ပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးနိုင်နှလုံးရွကျနဆိုထုံကမေဆိုင်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်အုပ်ချုပ်ရေးမှူးပြောသွားတာကတော့မူရစေဝါနဲ့ကိုဗစ် -19 ကပ်ရောဂါထိန်းချုပ်နိုင်ဖို့နေဆက်တွေမှာလုံခြုံရေးတင်းကျပ်ထားတဲ့အချိန်အကောက်ခွန်အရာရှိတွေဟာဝန်ဖန်ခံရက်ွက်73မှာမတင်ကားပွဲဘင်ကားနဲ့ပစ်ကတ်ကားနှစ်စီးကိုတားဆီးစစ်ဆေးခဲ့ရမှာအခုလိုမျိုးစစ်တုံးလက်နက်တွေတင်ဆောင်လာတာကိုဖော်ထုတ်ဖမ်းဆီးနိုင်ခဲ့တာဆိုပြီးပြောသွားပါတယ်လက်နက်တွေဖမ်းမိမှုနဲ့ကားမောင်းလာသူမြန်မာနိုင်ငံသားနဲ့ထိုင်းနိုင်ငံသူအမျိုးသမီးစုစုပေါင်း2ယောက်လုံးကိုတရားမဝင်လက်နက်မှောက်ခွန်မှုဥပဒေနဲ့ဖမ်းဆီးစစ်ဆေးနေတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောပါတယ်ဖမ်းမိသူ2ဦးကတော့သူတို့ကိုဗန်းဝင်1,000ပေးပြီးတာချီလိမ့်မျိုးကိုတယ်ဆောင်ခံခဲ့တာဖြစ်တယ်လို့ဝန်ခံခဲ့ကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အခုမှောက်ခွန်တင်သွင်းတဲ့လက်နက်တွေဟာဘယ်အဖွဲ့အစည်းနဲ့ပတ်သက်တယ်လဲဆိုတာကိုတော့မသိရသေးပါဘူး AB လဇန်ပိုင်းလုံးကတော့လက်ပစ်ဘုံ100ကျော်နဲ့ M16ရိုက်ဖယ်တနတ်တုံးကြီးစံ6,000ကိုမဲဆိုင်မြို့မှာဖမ်းမိခဲ့ပါဗါတယ်အဲ့ဒီဘုံနဲ့ကြီးစံတွေကတော့ချွန်ပူရီခရိုင်နယ်ကတချီလေးမြို့ဘက်ကိုပို့ဆောင်မဲ့လက်နက်တွေဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့ပါဗါတယ်ထိုင်းမြန်မာနယ်စပ်မှာလက်နက်မှောက်ခိုးလုပ်နေသူတွေရှိနေတယ်လို့မူရိတ်ခိုင်းတွေကလည်းအသုံးပြုဖို့တဲ့တရားမဝင်တယ်ဆောင်တာတွေလည်းရှိနေပါတယ်ရှင
်ထိုင်းစီဆိုင် VOA သတင်းတော့မအေးမှာသတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာစစ်အာဏာသိမ်းမှုတွေပေါ်ပေါပြီးနောက်ဒီမြန်မာနိုင်ငံတွင်းမှာညဉ့်ညမ်းစွာဆန္ဒပြမှုတွေနဲ့အတူနောက်ပိုင်းမှာလူငယ်တွေရဲ့ကာကွယ်ရေးတပ်တွေရဲ့လှုပ်ရှားမှုတွေနဲ့အတူအခုလိုမျိုးဒီတစ်ဖက်နိုင်ငံကနေဒီလက်နက်တွေတင်သွင်းနေတဲ့ဆိုတဲ့သတင်းတွေကိုလည်းမကြသေးခင်ကထွက်ပေါ်လာတာဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းအကြောင်းအရာတွေကိုမူရင်းအပေါ်မပြတ်ကိုအောင်မြတ်သူကပြောပြမှာဖြစ်ပါတယ်
။မြန်မာကိုကယ်တင်ဖို့အနောက်အစုလှမ်းရမယ့်ခြေလှမ်းဆိုတဲ့ခေါင်းစဉ်နဲ့The Washington Post သတင်းအွန်လိုင်းရဲ့ Editor ဘုတ်အဖွဲ့အတွင်းမြင့်ဆောင်မကိုတင်ပြပေးကြပါမယ်။ကမ္ဘာကြီးကလက်တလော Israel Palestine ပဋိပက္ခပေါ်အာရုံရောက်သွားချိန်မှာဆက်အနာတင်းခံရတဲ့မြန်မာပြည်ထဲမှာတော့သွေးထွက်တန်ရုံမှုတွေဆက်လက်ပြီးတော့အရှိန်ကောင်းနေစေဖြစ်တယ်လို့ဆိုပါရယ်။မင်းတမျိုးမှာချင်းလူမျိုးဒေသခံတွေရဲ့လက်နက်ကင်လှုပ်ရှားမှုပေါ်ပေါက်လာပြီးမြန်မာတပ်ဖွဲ့ဝင်တွေအတော်များတိုက်ဆုံခဲ့ရတာလက်တုပ်ပြန်တဲ့အနေနဲ့စစ်တပ်ကလည်းလက်နက်ကြီးတွေတုံးပြီးတော့အရက်ဖက်ပစ်မှတ်တွေကိုတိုက်ခိုက်တာရွာသားတွေတောတောင်တွေထဲကိုထွက်ပြေးတင်းရှောင်နေရတာစတာတွေကိုဖော်ပြထားပါရယ်။လူလူအနာပီဆန်ရေးဆက်လက်အရှိန်ကောင်းနေပြီးအစိုးရဝန်ထမ်းတော်များဟာလည်းအလုတ်ဆင်းဖို့ငြင်းဆန်နေတာကြောင့်မြန်မာအစိုးရရန်နေရာရပ်တန့်နေတယ်လို့ဆိုပါရယ်ချင်းလူမျိုးတွေလိုပဲကရင်နဲ့ကချင်လူမျိုးတွေကလည်းသူတို့ရဲ့လက်နက်ကင်တော်လှန်ရေးကိုပြန်လည်စတင်နေပြီးထောင်ပေါင်းများစွာသောနိုင်ငံသားတွေကလည်းအိန္ဒိယနဲ့ထိုင်းနိုင်ငံဘက်ကိုထွက်ပြေးနေကြတယ်လို့ဖော်ပြထားပါရယ်အခြားတစ်ဖက်မှာလည်းစစ်အုပ်စုဘက်ကဖိနှိပ်မှုတွေကိုအရှိန်မြှင့်နေပြီးပြီးခဲ့တဲ့အပတ်ကအထိဆိုရင်လူ800ကျော်အထိတပ်ဖြတ်ထားပြီးလူ9000ကျော်ကိုဖမ်းဆီးထားတယ်လို့ရေးသားရပါရယ်အခုလိုပြည်နယ်ရဆွဲမှုတွေကြောင့်ကုလသမဂ္ဂအမေရိကန်နဲ့ဥရောပသမဂ္ဂတို့ရဲ့ပြစ်မှတ်ထားအရေးယူမှုတွေကိုလည်းဆက်တိုက်လှုပ်ဆောင်နေပြီးဖိအားပေးနေတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။သို့ပေမဲ့လည်းအနောက်အစုအနေနဲ့လုံခြုံရေးကောင်စီအဆင့်မြန်မာကိုလက်နက်တင်သွင်းတာကိုတော့မပိတ်ဆို့နိုင်သေးဘူးလို့ဆိုပါတယ်။ကုလသမဂ္ဂကမြန်မာကိုလက်နက်ပိတ်ဆို့မယ်ဆိုရင်တရုတ်ကကန့်ကွက်မှာကိုအနောက်တန်တမန်တွေကစိုးရင်ကြပြီမဲ့လည်းတရုတ်ကတော့သူ့အိမ်ကြီးချင်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေပုံမပြင်းထန်လာမှာကိုစိုးရိမ်နေတယ်လို့ဆိုပါတယ်။မကြခင် G7 ထိပ်သီးဆွေးနွေးပွဲလည်းရှိနေတာမို့မြန်မာကိစ္စကိုလည်းဆွေးနွေးဖို့ရှိနေပါတယ်ဒီမိုကရေစီကိုကာကွယ်ရေးထိတ်တန့်ဦးစားပေးပြောနေတဲ့သမရဘိုင်ဒန်အနေနဲ့မြန်မာစစ်ဘုတ်ချုပ်တွေကိုပို့ပြီးတော့ထိတိယောက်ဆုံးမနိုင်မှုအတွက်မိဖက်တိုင်းပြည်တွေကိုဖိအားပေးတယ်လို့ထောက်ပြထားပါတယ်အပြည့်စုံတော့ www.washingtonpost.com မှာဖတ်ရှုနိုင်ကြပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုပြီးအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။VOA ပြည့်စက်တဲ့သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA ရဲ့စနေနေ့မနက်ခင်းရေဒီယိုဓာတ်ရိုက်ထုတ်လွှင့်မှုတွေကိုတော်ရစင်နေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နေပါတယ်။အမျိုးသမီးကဏ္ဍဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစန့်ကျင်ကန့်ကွက်လှုပ်ရှားသူတွေရဲ့လူငယ်တွေရောအမျိုးသမီးတွေပါရှေ့တန်းကနေပါဝင်နေတာတွေ့ရမှာပါ။အနာသိန်းစစ်တပ်ရဲ့အကြမ်းဖက်ပြစ်ခတ်ဖြိုခွဲမှုတွေကြားကပဲလူငယ်တွေကတော့နောက်တွန့်မသွားပဲအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုပုံသဏ္ဍာန်မျိုးစုံနဲ့ဆက်ပြီးလှုပ်ရှားနေကြပါတယ်။လက်ရှိစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုမှာလူငယ်တွေအမျိုးသမီးတွေဘလို့ခံယူချက်တွေနဲ့ဘာကြောင့်ရှေ့တန်းမှာပါဝင်နေကြရတာလဲ။သူတို့ရဲ့ပါဝင်မှုကဘလောက်ထိရေးပါနေသလဲ။အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာရှေ့တန်းကပါဝင်နေတဲ့လူငယ်အမျိုးသမီးတူဖြစ်တဲ့မဝီမောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူတွေးတင်ပြထားပါတယ
်မြန်မာနိုင်ငံမှာဒါဆရာနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကဒီမြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတယ်။ဒီထက်မှမာဒီမဝီယီမောင်တို့လိုလူငယ်တွေအမျိုးသမီးတွေလည်းဒါရှေ့ထဲမှာပါဝင်နေတယ်ဆိုတာကတော့ဒါအားလုံးမြင်နေရတဲ့အချက်ပဲပေါ့နော်။ဆိုတော့တချို့ဆိုလို့ရှိရင်အသက်ပေးရတာတွေရှိတယ်၊ဖမ်းခံရတာတွေရှိတယ်၊အသက်အန္တရာယ်ဖြစ်နိုင်နေဆိုတဲ့အန္တရာယ်ကြားမှာကိုပဲလူငယ်တွေဘာကြောင့်အခုလိုပါဝင်နေတယ်လို့မဝီယီမောင်တွေနဲ့ထင်ပါလဲ။ကိုကိုရံရောဘာကြောင့်ပါဝင်ဖြစ်တယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား။
ဟုတ်ကဲ့ညီမတို့တွေဘာလို့ပါဝင်နေလဲဆိုတော့ပေါ့နော်ဒီလက်နက်ကင်လူရန်ကားတွေကနေပြီးတော့မှလက်နက်ရှိတိုင်းပြည်သူတွေကိုမတရားတပ်ဖြင့်ပေါ့နော်ဒီ9th Union လောက်တာတွေကိုညီမတို့တွေလက်မခံနိုင်ဘူးပြီးတော့မဲဆင်းရင်းနေမမှန်ကန်ဘူးဆိုတော့ဒီတပ်တွေအထောက်အထားမခိုင်လုံနဲ့အကြောင်းပြချက်နဲ့ပေါ့နော်ညီမတို့ပြည်သူတွေကနေပြီးတော့ရေကောက်တင်ရောက်ထားတဲ့ပြည်သူအစိုးရကိုဖြုတ်ချရဲညီမတို့ရဲ့ခေါင်းဆောင်တွေကိုဖမ်းဆီးထားရဲအဲ့ဒါတွေကညီမတို့ပြည်သူတရက်လုံးစော်ကားလိုက်တာနဲ့အတူတူပဲပေါ့နော်ညီမတို့ရဲ့အနာဂတ်တွေကိုဖျက်ဆီးလိုက်တာပေါ့နော်အဲ့ညီမတို့ရဲ့အဲ့ဒီလိုတရားမမျှတမှုအတွက်ကိုညီမတို့ရဲ့တိုက်ပွဲဝင်နေတာဖြစ်ပါရဲ့မှာ
အခုဆိုလို့ရှိရင်ဒါဆရာနာသိန်းတော်ကန့်ကွက်ဆန္ဒပြတဲ့အပေါ်မှာအင်အားသုံးပြီးတော့အစံဖက်ပြစ်ခတ်တာတွေဖမ်းဆီးတာတွေရိုက်နှက်ဖမ်းဆီးတာပေါ့နော်။နောက်နေအိမ်တွေကိုပစ်တယ်ဒီလိုအခြေအနေတွေအန္တရာယ်တွေကြားထဲမှာပဲကိုကိုယ်တိုင်ရောဒီလိုကို့အပေါ်မှာဒါအသက်အန္တရာယ်ထိပြုနိုင်နေဆိုတဲ့အခြေအနေကိုတိတိကျကျနဲ့မကြောက်မရွံ့ပါဝင်နေဆိုတာကဘလောက်ထိကိုယ့်ရဲ့ဒီရည်တည်ချက်ခံယူချက်ကပေါ့နော်ဘလောက်ထိပြင်ပြနေလို့ပါလဲ
။ဟုတ်ကဲ့ကျောင်းကဒီပြစ်ခတ်နိုင်ငံမှုတွေရတော့ပေါ့နော်ဒီအခုမှရှိတာတော့မဟုတ်ဘူးပေါ့နော်သူတို့ဒီစစ်အာဏာသိမ်းပြီးတော့ဒီအစောပိုင်းတည်းကသူတို့ပြစ်ခတ်နိုင်ငံသားတွေရှိရဲဆိုတာဒါအကုန်လုံးလည်းသိရပဲပေါ့နော်ဆိုတော့ဟိုဒီအကြမ်းဖက်အုပ်စုအနေနဲ့သူတို့ဘက်ကနေသိရမှာဒီရေတော်ပုံတွေကပေါ့နော်ပြစ်ခတ်နိုင်ငံသားတစ်ခုလည်းနဲ့အဲဒီညီမတို့တွေတီတူတွေကိုခင်းချုပ်လို့မရဘူးဆိုတော့ဒါညီမတို့တွေကပြနေတာပေါ့နော်အဲပြီးတော့ညီမတို့ရဲ့ဒီလူထုရဲ့ပေါ့နော်နိုင်ငံရေးတောင်းဆိုမှုတွေကအရင်မြင့်သွားတယ်ပြီးခဲ့တဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနိုင်ငံရေးအခြေအခင်းချင်းကိုလူလူကမလိုချင်ဘူးဘာကြောင့်လဲဆိုတော့ညီမတို့ကဒီညီမတို့ပေးဆက်နေရတာနဲ့ထိုက်တန်တဲ့ဒီမိုကရေစီစစ်မှန်မှုပဲညီမတို့လိုချင်တယ်ပေါ့နော်အာဘယ်လိုမျိုးလဲဆိုတော့အခုဆိုလို့ရှိရင်ဒီစစ်တပ်ကနေပြီးတော့25ရာခိုင်နှုန်းပါဝင်နေရတယ်လွတ်တော်ထဲမှာစစ်တပ်ကဝင်ထိုင်နေရတယ်ပြီးတော့ဒီတရားဝင်အာဏာသိမ်းခွင့်ကိုပေးထားတယ်2008ဖွဲ့စည်းပုံအခြေခံဥပဒေလိုမျိုးပေါ့နော်အဲ့လိုမျိုးဟာတွေညီမတို့ထပ်ပြီးတော့လက်မခံနိုင်ဘူးပေါ့နော်ဆိုတော့ခုနကပြောလိုပဲဒီလူရဲနိုင်ငံတောင်းဆိုမှုရေးကအရင်မြင်သွားတယ်ဆိုတော့ဒီရေးတော့ပုံကပြလိုက်တယ်ပေါ့နော်ဆိုတော့ညီမတို့တွေကဘယ်တော့မှတေးကြတာညီမတို့အနောက်ကိုပြန်မလှည့်ချင်ညီမတို့ကိုကောင်းမွန်တဲ့အနာဂတ်ကိုပဲတွားချင်တယ်ပေါ့နော်ကိုကောင်းတဲ့နိုင်ငံအခင်းချင်းကိုပဲတွားချင်တယ် ဆင့်မှန်ပြီးသွားတဲ့ဒီမိုကရေစီကိုပဲညီမတို့လိုချင်တယ်ပေါ့နော်။ပြီးတော့တိုင်းရင်းသားတွေတို့လာတဲ့ Federal Democracy အဲ့ဒီနဲ့ကိုပဲသွားချင်တယ်ပေါ့။အဲ့တော့ညီမတို့ဒီလူငယ်အနေနဲ့ကတော့အဲ့အချက်တွေကိုပဲဦးတည်ပြီးတော့ညီမတို့ကဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်ပေါ့နော်။ညီမတို့ကရားရဲ့အနေနဲ့ညီမတို့ဆက်လက်တိုက်ပွဲဝင်သွားမယ်ဆိုရယ်ညီမတို့ခံယူချက်နဲ့ပဲညီမတို့လုပ်နေရပါဟုတ်။
ကုလရှာမှုဟာအဓိကလူငယ်တွေဦးဆောင်တယ်လို့ပြောရမှာပေါ့နော်လူငယ်အများကြီးထိတ်ရှည်တမ်းမှာရှိနေတယ်ဆိုတော့ဒီလိုလူငယ်တွေရဲ့ပါဝင်မှုဟာဒီအခုလက်ရှိတောင်းဆိုနေတဲ့ဆေးရနာသိမ်းမှုเนาะပြတ်သုံးပြီးတော့မှဒီမိုကရေစီစနစ်ပြန်ဖြစ်လာဖို့ဆိုတာတွေတိုင်းပြည်မှာအပြောင်းလဲပြန်ဖြစ်လာဖို့အတွက်ဒီလူငယ်တွေရဲ့ပါဝင်မှုကဘလောက်ထိအရေးကြီးတယ်လို့ထင်ပါတယ်ရှင့်
အာဟုတ်ကဲ့အခုဒီမှာတော့ဒါလူငယ်တွေကတော့အများစုပေါ့နော်ဒီခြေလမ်းနေပြီးတော့ဒီပါဝင်နေကြပေါ့နော်ဒါပေမဲ့ဒီအရေးတော်ပုံကြီးမှာတော့ဒါညီမတို့ဒီနေ့အခြေအနေရမှာဒီလူကြီးလူငယ်ပေါ့နော်ဒီမျိုးဆက်ပေါင်းစုံကနေပြီးတော့ကြားကြံနာနေပြီးတော့တိုက်ပွဲဝင်နေကြပါတယ်မှာဟိုဒါပေမဲ့ဒီလူငယ်တွေအနေနဲ့ပေါ့နော်ညီမတို့လူငယ်အနေနဲ့ကတော့ညီမတို့ချိန်မှာဒီအခြေအနေတွေပေါ့နော်ပြီးွားရင်ဒီတရင်အချက်အလက်မြန်ဆန်မှုတွေဘာသာစကားကျွမ်းကျင်မှုတွေပေါ့နော်ညီမတို့လူငယ်တွေမှာအားအားရှိရယ်နော်ညီမတို့ရဲ့အခြေအနေဆက်တွေလူကြီးအင်းနဲ့ကြောင့်တို့ကတို့ရဲ့ဒီဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေပေါ့နော်ပြီးတော့ဒီညီမတို့ဒီဖြစ်လာနိုင်တဲ့အခါတွေကိုတို့တွေကညီမတို့ပြန်မျှဝေပေးရဲဆိုအဲ့လိုမျိုးဆိုဒီရေတော်ပုံကြီးကဒါညီမတို့လူငယ်ရဲ့ကျွမ်းကျင်မှုတွေနဲ့ဒီလူကြီးရဲ့အတွေ့အကြုံတွေနဲ့ပေါ့နော်အားအရညီမတို့ကပေါင်းဆက်ပြီးတော့မှမျိုးဆက်ပေါင်းစုံပေါ့နော်အတူတိုက်ပွဲဝင်ကြတာဖြစ်ပါတယ်မှာ
ဟုတ်ကဲ့အခုဆိုရင်ဒါစစ်ဘက်ကစွာပြောတယ်အင်အားသုံးတာတွေကလည်းပို့ပြီးတော့ဟိုရရဆက်ဆက်ကိုဖြိုခွင်းလာရကြွေရတယ်တကယ်သူတွေဆိုတာယာနဲ့ချီနေပြီပေါ့နော်ဖန်စီခံရတဲ့သူကဆိုရင်လည်းထောင်နဲ့ချီရှိတယ
်
ဆိုတော့ကို့အနေနဲ့ရောဒီပေါ်မှာဆိုရင်ကြောက်ရွံ့ပြီးတော့အဲဒီလှုပ်ရှားမှုကြီးကဒီလိုတအားဖိနေလာတဲ့အခါမှာရက်တန့်သွားနိုင်တယ်လို့ရောထင်သလားဒီလိုရက်တန့်မသွားဘူးရောဘာရီဆက်ပြီးတော့လှုပ်သွားတင်တယ်လို့ထင်ပါလဲ
ဟုတ်ညီမတို့ကတော့ဒါဒီဟာတွေကညီမတို့သူတို့ကိုဒီလိုပြစ်ခတ်နေနေတာနေပေါ့နော်ဒီညီမတို့ဒီလူတို့ကိုထိန်းချုပ်လို့မရအောင်ဆိုတာဒါမှအခုဒီအခုချက်ကြီးပေါ့နော်ဒီနေ့အစီအိုလူကြီးလှုပ်ရှားမှုတွေရနေပြီးတော့ဒါပြနေရပေါ့နော်ပြနေရဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ညီမတို့အနေနဲ့တုံ့လုံးမှုလည်းမရှိဘူးနောက်ဆုတ်သွားမှလည်းမဟုတ်ဘူးပေါ့နော်ညီမတို့ရဲ့ခုနပြောတဲ့ဟိုတောင်းဆိုချက်တွေအတိုင်းနဲ့ညီမတို့အနောက်ပြန်မလဲကြဘူးညီမတို့ပိုကောင်းတဲ့အနာဂတ်တွားခြင်းနဲ့ပိုကောင်းတဲ့နိုင်ငံအခင်းချင်းတစ်ခုညီမတို့လိုလားရပေါ့နော်ပြီးညီမတို့ Federal Democracy ကိုညီမတို့လိုချင်တယ်ပေါ့နော်ဆိုတော့ညီမတို့အဲ့ဟာတွေကိုပဲကန့်ကျဲပြီးတော့ညီမတို့ဆက်တိုက်ပွဲဝင်သွားမယ်ပေါ့နော်အဲဒီလိုလို့ရှိရင်ဒီလှုပ်ရှားမှုတွေကိုမရက်တမှုကိုဘာလိုမျိုးတွေဆက်လုပ်တဲ့နဲ့ဆင်းလဲဆိုတော့အခုတောင်ညီမတို့ငွေတွေအနေနဲ့ကလည်းဟိုအများကြီးပေါ့နော်ဒါညီမတို့ဒီအရှိဒီ CRPH အနေနဲ့ရောပြီးွားညီမတို့အရှိမျိုးဆက်တွေနဲ့ရောသူတို့ကအကြံဉာဏ်နဲ့အကုန်လုံးညီမတို့တောင်းခံပြီးတော့ညီမတို့ကတော့ဘယ်လိုခုခံကာကွယ်သွားဖို့အတွက်ညီမတို့ကအကုန်လုံးညီမတို့ဘက်ကနေပြီးအစီအစဉ်တင်တာညီမတို့ရှင်းပြထားပါတယ်
ဟုတ်ကဲ့အမန်ဝိညာဉ်မောင်ဆိုလို့ရှိရင်ကိုယ်တိုင်ကအခုလှုပ်ရှားမှုမှာလည်းရှေ့ရနေပြီးတော့လူငယ်တယောက်အနေနဲ့တက်ချက်ချွတ်ချွတ်ပါနေတယ်။နောက်မိသားစုဆိုလို့ရှိရင်လည်းကိုယ့်ရဲ့အဖေဆိုလို့ရှိရင်လည်းအခုစစ်တပ်ကဒီလာပြီးတော့ဖမ်းထားတာမှမကြသေးဘူးပေါ့နော်။ဒီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာမှဖမ်းဆီးခံရတယ်။နောက်မန်ဝိညာဉ်မောင်ရဲ့အကိုဆိုလို့ရှိရင်လည်း NLD ရဲ့လွှတ်တော်အမတ်တယောက်ဖြစ်တဲ့ဆိုတော့ဒီလိုနိုင်ငံရေးမိသားစုတယောက်အနေနဲ့အခုချိန်မှာအကြက်တဲရီအန်ဒီရီတွေကတော့ပို့ပြီးတော့များလိမ့်မယ်လို့ထင်ပါတယ်။ဆိုတော့ဒီအခြေအနေမှာရောဘယ်လိုခံယူချက်နဲ့ကိုယ်တိုင်ဖြတ်တန်းနေလဲကိုယ့်ရဲ့အကြောင်းလေးကိုလည်းနည်းနည်းတော့ပြောပြပေးပါလား
။ဟုတ်ကဲ့အာညီမတို့ဒီမိသားစုအနေနဲ့ကတော့ပေါ့နော်ဒါဒီလိုအခြေအနေမျိုးကတော့ဒါပထမဦးဆုံးအကြိမ်တော့မဟုတ်ဘူးပေါ့နော်2000ခုနှစ်ခုနှစ်မှာပဲဒီမှာတော့လည်းဒီရှေ့ဝန်တော်နယ်ကြီးမှာတော့လည်းအဲဒီလိုမျိုးပဲပေါ့နော်ဒီလိုပဲကျွန်တော်ညီမအဖေရောအမေရောညီမအကိုရောဖမ်းဆီးထောင်ချရတယ်ပေါ့နော်ညီမနိုင်ငံရဲ့ဒီသွားဖို့လာဖို့ခက်ခဲတဲ့ဒီလေးလံခေါင်းပြားရဲ့နေရာကြီးအဖေဆိုရင်လွိုင်းကောထောင်အမေဆိုရင်မြောင်းမြထောင်အကိုဆိုရင်ဟိုဘင်္ဂလားဒေ့ရှ်နယ်စပ်ကဟိုဘူးတီတောင်အကျဉ်းထောင်ပေါ့နော်အဲ့မှာထားရပေါ့နော်ဟိုညီမတို့အပြင်မှာညီမနဲ့ညီမလေးနဲ့ပဲပေါ့နော်အဲ့တော့ညီမဆို9တန်းညီမလေးဆို9တန်းအဲ့လိုမျိုးတွေကြံခဲ့ဆိုဟိုညီမတို့အနေနဲ့ကတော့ဒါဟိုပထမဦးဆုံးညီမတို့ကြုံတွေ့ရတဲ့အခြေအနေတော့မဟုတ်ပေါ့နော်ဆိုတော့ညီမတို့ဒီဒုတိယအချိန်မှာညီမတို့ပို့ပြီးတော့ခံနိုင်ရှိလာတယ်ပြီးတော့ညီမအနေနဲ့ဆိုလို့ရှိရင်လည်းပေါ့နော်ဒီဖြစ်လာတဲ့များအောင်ညီမတို့ကရင်ဆိုင်မယ်အကောင်လုံးကြံ့ခံရင်ဆိုင်မယ်ရင်ဆိုင်မယ်ညီမတို့ကရရင်နေညီမတို့ကအနာရှင်စနစ်ကိုပေါ့နော်သူတို့ကိုစန့်ကျင်တော်လိုင်းရောညီမတို့ကရရင်နေလောက်သွားမှာပဲဖြစ်တယ်ပေါ့နော်ပြီးသွားတဲ့အခါကျတော့ဟိုသူကဟိုဥချိုးလိုက်တယ်လို့ညီမတို့ခံစားရတယ်ပေါ့နော်ညီမအဖေကိုသူတို့ခေါ်သွားတယ်ဆိုတော့ဒါပေမဲ့သူတို့ဥဘလောက်ချူညီမတို့ကဥမချိုးပါဘူးညီမတို့မိသားစုတယောက်ချင်းစီကညီမတို့ရရအခန်းကဏ္ဍအနာရှင်စန့်ကျင်ညီမတို့အဆုံးထိလောက်သွားမှာပါဟုတ်
ဟုတ်ကဲ့ပါအဲ့တော့အခုလေကိုကတိုင်ကဒီတက်ချွတ်လှူရှာနေတဲ့လူငယ်တယောက်အနေနဲ့တခြားသောဒီမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအမျိုးသမီးတွေကိုရောကို့အနေနဲ့ဗာများပြောချင်တာရှိပါသေးတယ်
။ဟုတ် အခုအချိန်မှာပေါ့နော်ဒီညီမတို့ကဒီစီစီလုံးညီညီနဲ့ပေါ့နော်ဒီညီမတို့တွဲလက်တွေအကုန်လုံးတွဲပြီးတော့ညီမတို့ပုံရိပ်တူတိုက်ရမယ်အချိန်တစ်ခုဖြစ်ပါတယ်ပေါ့နော်ဆိုညီမတို့တွေအကုန်လုံးလက်တွေတွဲပြီးတော့ညီမတို့အဆုံးအထိအတူလက်တွဲပြီးတော့အဆုံးအထိညီမတို့တိုက်သွားကြမယ်ပေါ့နော်အဲဒီကလို့ရှိရင်နောက်တစ်ခုကကြတော့ပေါ့နော်ဒီအချိန်ကြီးနဲ့ပတ်သက်ပြီးတော့ပေါ့နော်နောက်ကြမယ်အနာဂတ transitional justice ဆိုခေါ်ရတဲ့အတင်ကူပြောင်းရေးဆိုင်ရာပေါ့နော်တရားမျှတမှုညီမတို့ရွှေပြေးရမှာဖြစ်တယ်ပေါ့နော်ဒီပြီးခဲ့တဲ့အတိတ်ကဖြစ်ခဲ့တဲ့ကိစ္စတွေအကုန်လုံးပြီးတော့ဒီစစ်အုပ်စုရဲ့ရက်စက်ကြမ်းကြုံမှုတွေအဲ့ဒါတွေအကုန်လုံးဒီအတင်ကူပြောင်းရေးဆိုင်ရာတရားမျှတမှုနဲ့ညီမတို့ရအတူတူလက်တွေ့ကျင်းတော့ပြန်လည်ပြုဆောင်သွားမှာပေါ့နော်ဒါညီမတို့ဒီတော်လှန်ရေးကြီးကိုညီမတို့အရင်ဆုံးအောင်နိုင်အောင်တိုက်မယ်ပြီးသွားလို့ရှိရင်ညီမတို့နောက်ထပ်မလွဲမသွေလုပ်ရမယ့်အချက်ကအဲ့ transitional justice ဆိုတဲ့အပိုင်းဖြစ်ပါမယ်ပေါ့နော်ဆိုတော့အဲ့ဟာကိုညီမတို့ဒီလူငယ်ရအကုန်လုံးဒီကဏ္ဍပေါင်းစုံဝန်ကြီးရအကုန်လုံးပေါ့နော်တကြွလှုပ်ရှားပြီးအကုန်လုံးညီမတို့လက်ခဲပြီးတော့မလွဲမသွေလုပ်ရမယ့်အချက်ဖြစ်ပါတယ်ဆိုတော့ညီမပြောချင်ပါရှင
်ဟုတ်ကဲ့ပါမဝီမောင်ကျေးဇူးများတင်ပါတယ်အခုလိုချိန်ပေးဖြစ်ကြပေးတဲ့အတွက
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အမဟုတ်
ဘာကင်ယူတွေအပစင်တင်ဆက်ပေးနေကြဖြစ်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုတောက်ကြနေညမှာရောစနေနေ့မနက်ခင်းအခုလိုချိန်မျိုးမှာပါပုံမှန်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတကနားဆင်ရမှာကတော့အမေတုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီအမေရိကန်မှာ Memorial Day လို့ခေါ်တဲ့ကြာဆုံးစစ်သည်တွေအတွက်အောက်မေ့ပွဲနေ့အကြောင်းကိုကိုအောင်ကတင်ပြပေးမှာဖြစ်ပါတယ်
အမေရိကန်ပြည်အစမှာမေလရဲ့နောက်ဆုံးသတင်းပတ်တင်လာနေကို Memorial Day ကြာဆုံးစစ်သည်တွေအတွက်အောက်မေ့ဝယ်နေ့အဖြစ်သတ်မှတ်ထားပါတယ်။ဒီနေ့အတွက်အောက်မေ့ဝယ်နေ့ကိုတော့မေလ31ရက်နေ့မှာကျင်းပမှာပါ။နိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ထားတဲ့ဒီအောက်မေ့ဝယ်နေ့မှာအထိမ့်မှတ်ခန္ဓာတွေ၊ကြီးတက်လန်းလျှောက်ပွဲတွေ၊ပျော်ပွဲရှင်ပွဲတွေ၊ဂီတဖြိုပြပွဲတွေနိုင်ငံတော်ဝန်ကျင်းပကြပါတယ်။မနေ့တုန်းကတော့ကိုဗစ်ကရောဂါကြောင့်အခမ်းအနားအကျဉ်းချုပ်ကျင်းပပါတယ်။ဒီနှစ်မှာတော့ကိုဗစ်ကာဝယ်ဆေးလေးတော်တော်များများထိုးပြနေတာကြောင့်အခမ်းအနားတွေလမ်းလျှောက်ချီတက်ပွဲတွေပုံမှန်ပြန်ကျင်းပမယ်လို့ဆိုပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အာလင်တန်အမျိုးသားစစ်သည်ကြီးမှပန်းကွေချအလေးပြုဖို့ရှိပါတယ်။ဒါဟာသူသမ္မတတာဝန်ယူပြီးကလေးကပထမဆုံးအနေနဲ့အောက်မွေဝင်နေကိုဂုဏ်ပြုမှာပါ။အမေရိကန်နိုင်ငံတဝန်းဝါရှင်တန်ဒီစီနယူးယောက်ချီကာဂိုအပါအဝင်မြို့တော်တော်များများမှာဒီအောက်မေ့ပွဲနေ့တွေကိုကျင်းပကြပါတယ်အဲ့ဒီနေ့မှာဆိုရင်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့သူတွေရောစစ်မှုထမ်းအောင်တွေလည်းပါဝင်ဆင်နွှဲကြပါတယ်လူလူတွေကတော့စစ်ပွဲနဲ့သက်ဆိုင်တဲ့အမှတ်တရနေရာတွေကြာဆုံးစစ်သည်တွေကိုမြုပ်နေတဲ့စစ်သည်ငယ်တွေကိုတွားပြီးပန်းစည်းတွေချအလံငယ်လေးတွေတွားဆိုင်ထူလေးရှိပါတယ်ကျွန်တော်တို့ VOA ရုံးနဲ့တိတ်မွေးလာတဲ့ပင်မလွှတ်တော်အဆောက်အဦကြီးအနောက်ဘက်မြက်ခင်းပြင်မှာလည်းအောင်မေပွဲနေ့မတိုင်ခင်အကျိုးနည်းည၈နာရီမှာစာဆုံးသူတွေနိုင်ငံကာဝေးတာဝန်ထမ်းဆောင်နေတဲ့စစ်သည်တော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးတော့ဂီတဖြော်ပြပွဲကျင်းပသလိုမှတ်တမ်းရုပ်ရှင်တွေနဲ့ကြ བྱ ာရွတ်ဖတ်ကြားလေးရှိပါတယ်။ဒီဂီတဖြော်ပြပွဲစီစဉ်ကိုရုံမြင့်တန်ကြားကနေလည်းတရိုက်ထုတ်လွှင့်ပြသပါရယ်။အောင်မေပွဲနေ့အခမ်းအနားကိုတော့အငြင်းစားဗိုလ်ချုပ်ကြီးကောလင်းပါဝဲလည်းအမြဲပါဝင်တက်ရောက်လေးရှိပါတယ်
။ We would now like to salute all the men and women from our armed services.As the orchestra and chorus perform the Armed Forces Medley. The United States Coast Guard.
ဘုရင်ကတော့အောက်မေ့ဝယ်နေ့လို့မသတ်မှတ်ခင်မှာကြာဆုံးစစ်သည်တွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ပန်းတွေပန်းကွေတွေအလံတွေကိုကြာဆုံးသူတွေရဲ့မှတ်တမ်းမှာထိတ်ဆွဲဆင်ရင်လေးရှိပါတယ်1868ခုနှစ်မေလ30ရက်နေ့မှာပြည်တွင်းစစ်ပြီးကြာဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမဆုံးအကြိမ်ကျင်းပတာပါ။အဲ့နောက်1883ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောက်မေ့ပွဲနေ့ကိုတရားဝင်အားလိုက်ရက်နေ့အဖြစ်သတ်မှတ်ခဲ့ပါတယ်။1800အကုန်ပိုင်းနှစ်တွေမှာတော့မြို့တော်တော်များများမှာအောက်မေ့ပွဲနေ့အဖြစ်ကျင်းပလာကြပြီးပြည်နယ်တော်တော်များများမှာလည်းတရားဝင်အားလိုက်ရက်အဖြစ်သတ်မှတ်ခဲ့ပါတယ်။အောက်မေ့ပွဲနေ့မှာဆိုရင်တော့မြို့တော်ဝါရှင်တန်မှာအခမ်းအနားတွေတော်တော်များပါတယ်။ Constitution လမ်းမကြီးတစ်လျှောက်9လမ်းတောင်းကနေ18လမ်းတောင်းအထိအောက်မွေပဲနေ့ချီတက်လမ်းလျှောက်ပွဲကျင်းပပါရယ်အခုလိုအကြီးအကျယ်ဆုံးချီတက်လမ်းလျှောက်ပွဲဆင်နွှဲလာတာဒီနှစ်ဆိုရင်15ကြိမ်မြောက်ဖြစ်ပါတယ် လမ်းလျှောက်ကြီးတက်ပွဲအနှစ်90ကြာရဆိုင်ထားရကနေ2004ခုနှစ်ကနေစတင်ပြီးပြန်လည်ကျင်းပလာတာပါ American တပ်ဖွဲ့ဝင်တွေစစ်ပြန်စစ်မှုတန်းကြီးတွေဟာခေတ်ဆက်ဆက်ဝစ်ဆင်ခဲ့ကြတဲ့စစ်ဝတ်စုံတွေကိုဝစ်ဆင်းပြီးချီတက်လမ်းလျှောက်ကြပါတယ်တပ်ဖွဲ့ဝင်အင်အားထောင်နဲ့ချီပဝင်ပြီး3နာရီလောက်ကြာတဲ့ဒီချီတက်ပွဲမှာ Afghanistan အီရတ်စစ်ပွဲတွေကဆလို့ BNN ကိုရီးယားစစ်ပွဲပထမကမ္ဘာစစ်ဒုတိယကမ္ဘာစစ်ပွဲအတွင်းကြာဆုံးသွားတဲ့စစ်တီတော်တွေစစ်ပြန်စစ်မှုတန်းဟောင်းတွေကိုဂုဏ်ပြုကြပါတယ်တော်ရှိကဒီ National Mall လို့ခေါ်တဲ့အမျိုးသားရည်မြမာဆိုရင်လည်းတပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့ဌာနအစီအစဉ်တွေအများကြီးရှိပါတယ်။အမတ်တရနေရာတွေဆောက်လုပ်ထားတာမှာဒုတိယကမ္ဘာစစ်ပွဲအတွင်းစာဆုံးစစ်သည်တွေ BNN စစ်ပြန်တွေကိုရီးယားစစ်ပြန်တွေအတွက်အမတ်တရနေရာတွေအဲ့ဒီနေရာတွေမှာလာရောက်ပန်းစည်းချနိုင်ပါတယ်။ American ပြည်အောင်စုအတွက်အသက်ပေးလူခဲ့တဲ့စစ်သည်တွေအတွက်ရည်စူးဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတဒါဇင်ကျော်လောက်ဝါရှင်တန်မြို့တော်မှာရှိပါတယ်။အဲ့ဒီထက်ကလူတီများတဲ့နေရာတစ်ခုကတော့ Marine Corps စစ်ပွဲအထိမ်းအမှတ်နေရာပါဒုတိယကမ္ဘာစစ်တွင်1945ခုနှစ်မှာဂျပန်ကျော် Iwojima ကို Marine တပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက် American Line Site ထူနေတာကိုမှတ်တမ်းတပ်ပုံရိုက်ကူးနိုင်ခဲ့ပါတယ်အဲ့ဒီတပ်ပုံတွေကအတိုင်း Marine တပ်ဖွဲ့အလံထူနေပုံကိုအမှတ်တရကြောက်ရွံ့ဖြစ်ဆောက်လုပ်ထားတာပါ1945ခုနှစ်ကတည်းကစာဆုံးခဲ့တဲ့စစ်တီတွေအားလုံးအတွက်ရည်စူးပြီးတော့ဆောက်လုပ်ခဲ့တာလည်းဖြစ်ပါတယ်ဒုတိယကမ္ဘာစစ်ပွဲအမတ်တရအထိမ်းအမှတ်နေရာကိုတော့အမေရိကန်တပ်ဖွဲ့ဝင်16သန်းနဲ့ကြာဆုံးစစ်သည်4သိန်းကိုရည်စူးပြီးတော့ဆောက်လုပ်ထားတာပါ2004ခုနှစ်မေလ29ရက်နေ့မှာစစ်မှုတန်းဟောင်းတွေပြန်လည်တွေ့ဆုံရပြီးအဲ့ဒီအထိမ်းအမှတ်နေရာကိုဖွင့်လှစ်ခဲ့တာပါဆက်ဝိုင်းပုံမြေနေရာပေါ်မှာဆောက်လုပ်ထားတဲ့ဒီအထိမ်းအမှတ်နေရာမှာတော့အမေရိကန်ပြည်နယ်တွေနဲ့စစ်ပွဲတွေအတွင်းအမေရိကန်တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းပြည်တွေရဲ့နာမည်တွေကိုရည်ထူထားပါတယ်မြန်မာနိုင်ငံလည်းအဲ့ဒီထဲမှာပါဝင်ပါတယ်ဒါအပြင်အထိမ်းအမှတ်နိုင်ငံပေါ်မှာစာဆုံးအမေရိကန်စစ်သည်တွေအတွက်ရည်စူးပြီးတော့ရွှေရောင်ကျဲ4048ခုကိုလည်းတပ်ဆင်ထားပါတယ်။အောက်မေ့ဘွယ်နေ့လို့ဆိုလိုက်ရင်စစ်ပြန်စစ်မှုတောင်းနေတဲ့မော်ဆိုင်ကနဲ့လှည့်လည်ပွဲရလဲလူတီများထင်ရှားပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုဂုံပြူတဲ့အနေနဲ့ rolling တနာလို့ခေါ်တဲ့မော်တော်ဆိုင်ကယ်တွေဝါရှင်တန် DC မြို့တော်မှာရှူဝေးကြပါတယ်။ဆိုင်ကယ်စီးသူ9သိန်းလောက်ဟာမြို့ကိုလှည့်လည်မောင်းနေတာကြောင့်မိုးချိမ့်တယ်လို့လည်းကြားနေရပါတယ်။rolling တနာစီစဉ်ကို BNN စစ်ပွဲနောက်ပိုင်းကတည်းကစတင်ခဲ့ပါတယ် BNN စစ်ပွဲအတွင်းပါဝင်တဲ့စာဆုံး American စစ်သည်တွေကိုဂုံတိတ်ခါရှိရှိတကြိုခွင့်မရသလိုအမိမြေကိုပြန်လည်သေဆောင်လာခွင့်မရတဲ့အခြေအနေတွေကိုမီးမောင်းထိုးပြချင်တာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြတာကနေဒီစီစဉ်စတင်လာခဲ့တယ်လို့ဆိုပါတယ်အောက်မေ့ဝယ်နေ့မတိုင်မီမှာပဲ Washington DC နဲ့မြင်းနဲ့သာချားတဲ့ဗာဂျီးနီးယားပြည်နယ်ရင်းကအာလင်တန်အမျိုးသားစစ်သည်ချင်းကဒီစာဆုံးစစ်သည်တွေမြုပ်နှံထားတဲ့အမတ်တရအမှတ်တိုင်ကြောက်ကြရရရှိမှာတိမ့်နဲ့ချီတဲ့အလံငယ်လေးတွေကိုလိုက်ပြီးတော့စိုက်ထူကြတာဟာဆိုရင်လဲနှစ်ပေါင်း60ကျော်လာပါပြီ The Old Guard လို့ခေါ်တဲ့အခမ်းအနားပြင်ဆင်ရေးဆိုင်ရာတပ်ဖွဲ့ကဒီအလံတွေကိုလိုက်ပြီးတော့စိုက်ထူကြပါတယ်ဤရက်စစ်ပွဲကာလ2010ခုနှစ်မှာစာဆုံးခဲ့တဲ့အသက်22နှစ်အရွယ်အကိုဖြစ်သူအတွက်အလံလာစိုက်ထူသူတပ်ဖွဲ့ဝင်ဒါဂူတာဝီလီယမ်စ်က
I love you I'm sorry
သူရဲ့ချစ်ချင်းမြစ်သားအကူဖြစ်သူကိုနေ့စဉ်သတိရပြီးတော့ဝန်ထဲကြောင့်နဲ့သူလဲစစ်တပ်ထဲမှာအမှုတန်းတဲ့အတွက်အကူဖြစ်သူဂုဏ်ယူနိုင်လိမ့်မယ်ဆိုပြီးတော့ပြောသွားတာပါ The Old Guard တပ်ဖွဲ့ကဒီစစ်တီအင်အားထောင်တဲ့ခြေအားစာဆုံးစစ်တီတွေရဲ့ဂူပိတ်မှန်တွေမှာအလံငယ်လေးတွေစိုက်ထူကြရမှာပထမဆုံးအချိန်နဲ့ပါဝင်ခဲ့သူ Ashanti Harris က
To just see how many people lost their lives and to be able to put a flag on their tombstone
စာဆုံးရတဲ့ရဲဘော်တွေနဲ့သူတို့ရဲ့အမှတ်တရဂူပိတ်မှန်တွေမှာအခုလိုလာပြီးတော့အလံစိုက်ထူရတာအရန်ကိုအတိတ်ပဲရှီလွန်ပါတယ်လို့ပြောသွားတာပါ The Old Guard တပ်ဖွဲ့မှုပုံမှုကြီးဂျေဆင်ဂါဂီကလည်းဒီရဲဘော်တိုင်းဟာနိုင်ငံအတွက်အလွန်ရေးပါသူတွေဖြစ်ခဲ့ကြပါတယ်လို့ပြောပါတယ
် We're all soldiers and it's our ability to honor those that have gone before us and to be able to do this
ကျွန်တော်တို့အားလုံးဟာစစ်သားတွေဖြစ်ပြီးတော့ကိုယ့်အရင်အသက်ပေးလူသွားသူတွေကိုဂုဏ်ပြုဖို့ဟာကျွန်တော်တို့ရဲ့တာဝန်ပါအထူးသဖြင့်ဒီလိုအချိန်မှာမလာရောက်နိုင်တဲ့မိသားစုဝင်တွေအတွက်ကိုယ်စားလုပ်ပေးဖို့ဟာတကယ်ကိုအရေးကြီးပါတယ်လို့ပြောသွားပါတယ်
ကိုအောင်တင်ဆက်သွားတဲ့တူတာဆုံးလင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒေါကင်းမျိုးသက်တင်ဆက်မဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနှားဆင်ကြရအောင်ပါ
မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလအာဏာသိမ်းခဲ့ခြင်းကစပြီးဒီအာဏာသိမ်းမှုကိုပြည်သူတွေကလည်းဤအမျိုးမျိုးနဲ့ဆန့်ကျင်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီလိုဆန့်ကျင်သူတွေကိုစစ်တပ်ကဖမ်းဆီးနိုင်ဖို့အတွက်ကြိုးစားရမှာကွန်ပျူတာအင်တာနက်ကနေတဆင့်ဘယ်လိုထောက်လန်းနိုင်လဲဆိုတော့ကိုအမေရိကန်နိုင်ငံက IT ညီပညာရှင် Houston နေဆရာကပြောပြပေးပါတော့
ကျန်တဲ့ပတ်သက်ပြီးတော့ထောက်လန်းတဲ့နေရာမှာထောက်လန်းတဲ့မျိုးလေးအမျိုးမျိုးရှိရဲသူတို့အလိုအင်တာနက်ကိုကန့်တတ်ချက်တွေလုပ်ထားပြီးတော့ censorship တွေလုပ်ထားပြီးတော့ပေါ်ထောက်လန်းတာတွေရှိရဲအခုသူတို့စီမှာလည်းရှိသုံးနေတာနောက်ပြီးတော့ program software တွေသုံးပြီးတော့ထောက်လန်းတဲ့ဟာတွေရှိတယ်နောက်ပြီးတော့ရုရှားကအမြဲတမ်းလုပ်တဲ့ဟာပေါ့နော်သူတို့လည်းရုရှားမှာဟိုပညာသင်ထားတဲ့လူတွေစစ်တပ်ကရှိအောင်အဲ့လိုမျိုး social engineering လို့ခေါ်တယ်အဲ့လိုမျိုးနေပညာတွေနဲ့တုံးပြီးတော့ဒီပြည်သူတွေကိုလိုက်ပြီးတော့ဖမ်းဆီးနေတာတွေတွေ့ရပါတယ်အခုလောလောဆယ်မှာပေါ့နော
်အဲ social engineering နဲ့ပတ်သက်ပြီးတော့ပေါ့နော်ထောက်လန်းတဲ့ဟာလေးကိုနည်းနည်းပြောပြပေးပါအခြေချက်ပြော
ဟုတ်ကဲ့ social engineering နဲ့ထောက်လန်းတဲ့ technique တွေကအမျိုးမျိုးရှိတယ်ဟိုဘယ်လိုခေါ်မလဲဆို social profile နဲ့တဆင့်ရှိရယ်ဖုန်းနံပါတ်ကနေတဆင့်လုပ်လို့ရတယ်နေရာလိပ်စာတွေကနေတဆင့်လုပ်လို့ရတယ်နောက်သူတငယ်ချင်းအတိုင်းဝိုင်းနေရာနေလို့လို့ရတယ်။နောက်သူဝါဒနာပါရာစသူစားတဲ့ဓမေယစအဲ့ဒါတွေကြည့်ပြီးတော့သူတို့ identify လုပ်ပြီးတော့ data တွေကို collect လုပ်ပြီးတော့အဲ့လိုလိုက်ရှာတဲ့စနစ်မျိုးပေါ့နော်။အဲ့ဒီအဲ့လိုဟာမျိုးတွေသူတို့တုံးတယ်။ပြမယူမှာတော့ကျွန်တော်လူကြီးကနေတော့ပို့ပြီးတော့တွေ့ပါတယ်။တွေ့တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့နော်။ social engineering ဆိုရင်တနည်းအားဖြင့်ပြောရင်ဟိုဟာ social media နေ account name နေတီးရမယ်နော်ဆိုရှယ်မီဒီယာဆိုတာကျွန်တော်တခုတည်းမပြောပါဘူး Facebook မှာလည်းမဟုတ် Twitter တို့ Facebook တို့အဲ့လိုမျိုးနေရာတွေရဲ့ social profile တွေကိုသူတို့ collect လုပ်ပြီးတော့လူတယောက်ကသူတို့ post တစ်ခုရေးပြီးဆိုရင်အရင်ကယူဆရပါတယ်လုံလုံမှုအတွက် VPN သုံးပြီးရေးရတာတော့ပါ VPN မသုံးဘူးဆိုရင်အဲ့လိုမျိုးတွေကိုသူတို့အလွယ်တကူရှာပြီးတော့သူတို့ဘယ်နာကနေ post လုပ်တယ်ဘယ်နာကနေ video ရိုက်တယ်ဘယ်နာကနေ live လွှင့်နေတယ်ဆိုတာအစသူတို့ surveillance လုပ်တဲ့ software တွေသုံးလို့ရတယ်။နောက်ပြီးတော့ဒီ social engineering ဟို technique တွေသုံးပြီးတော့သူတို့လိုက်ပြီးတော့ဖမ်းလို့ရတယ်။အဲအခုလဲသူတို့အဲ့ဒါကိုသုံးနေတာပါပဲ
။ဘယ်လိုရှောင်နိုင်မလဲဆိုတာလည်းပြောပြပေးပါ။အ
ဲ့ဒီဟာမျိုးတွေကိုရှောင်ဖို့အတွက်ကလည်းအဓိကကတော့ကိုသုံးရမယ်ကိုသုံးနေတဲ့ social profile တွေဘာတွေမှာတခုရေးမယ်၊တင်မယ်၊ရိုက်မယ်၊ live ပြင်မယ်ဆိုရင်ကိုကအဓိကကိုသုံးရမယ်ဟာကတင်သင်းတဲ့ဟာလားမတင်သင်းတဲ့ဟာလား share လုပ်သင်းတဲ့ဟာလားမ share မလုပ်သင်းတဲ့ဟာလားအဲ့ဒါတွေကိုစဉ်းစားရင်တော့ပိုကောင်းတာပေါ့လေနော်နောက်ပြီးတော့ကိုအင်တာနက်သုံးနေမှဆိုရင်ကိုရဲ့အင်တာနက်ကို surveillance ကလွတ်အောင်သူတို့ထောက်လန်းတာကနေလွတ်အောင်ကိုကဥပမာအပြင်ဒီနေ့ပေါ်နေတဲ့ VPN လိုဟာမျိုးတို့ browser ဆိုရင်တခြား browser တွေလို့နော် duck to go လို့ပါပေါ့နော်နောက်ပြီးတော့ onion browser တို့ပါလို့အများကြီးရှိပါအဲ့ဒါတွေသုံးပြီးတော့အင်တာနက်ပေါ်တက်တာအစားပေါ့နော
်တတိထားပါပေါ့နော်
တတိထားပါမယ်တတိထားပါမယ်နောက်ပြီးတော့ခုနပြောသလိုကိုယ့်ရဲ့ဖုန်းနံပါတ်ကိုအလွယ်တကူ group ထဲမှာ share လုပ်တာတို့ email address ကို share လုပ်တာတို့လိပ်စာကို share လုပ်တာတို့အဲ့ဒါတွေတတိထားပါမယ်နေ့မဆိုရင်ဥမာဆိုရင်ကျွန်တော်တို့လက်တွေ့ဒီမှာတုံးနေတာတွေဆိုရင်တော်တော်ကောင်းပါတယ် Multi ကိုဆိုတဲ့ software ဆိုရင် social engineering ကို identify လုပ်တယ် Multi ကိုဆိုတာကျွန်တော်တို့ဒီရောက် profile ကိုဆွဲပြီးတော့အဲ့မှာ scan လုပ်လိုက်ပြီဆိုတာ ਨੇ အဲ့လူရဲ့အားလုံး information အပြင်အဲ့လူ ਨੇ ဆက်ဆက်တဲ့လူတွေအကုန်လုံးမှာကျွန်တော်တို့ map နဲ့ပေါ်လာတယ်ဒီပုံနဲ့ပေါ့နော် connection ပုံနဲ့အကုန်ပေါ်လာတယ်အဲ့တော့အဲ့ဒါတွေကိုစူးစူးစူးစူးပြီးတော့ identify လုပ်လို့ရပါတယ်ဟိုလိုက်လို့ရပါတယ်အဲ့ဒါကတော့ social engineering ဟိုတုံးပြီးတော့သူတို့ထောက်လန်းတယ်သူတို့ဖမ်းဆီးမယ်အဲ့လိုမျိုးတွေလုပ်တာsocial engineering နဲ့ပတ်သက်ပြီးလို့ဥပမာဆိုရအခုဆိုတရုတ်ကထုတ်တဲ့ TikTok ဆိုတဲ့ software လို့ဟာမျိုးအဲ့ဒါမျိုးတွေကသူတို့အแทမကိုသူတို့ surveillance လုပ်လို့ရတဲ့နည်းလမ်းတွေပါတယ်အဲ့ဒီရဲ့ TikTok ရဲ့ဒီ back end မှာပေါ့နော်နောက်တစ်ခုကကြတော့သူတို့ဒီအမေရိကန်ကနေတရားမဝင်ဝင်ထားတဲ့ oxygen forensic software လို့ဟာမျိုးပေါ့နော်အဲ့ဒါကတော့ဆိုရင်အခုရဲတပ်ဖွဲ့ရဲစစ်တပ်ရဲမှာဆိုရင်အခုသူတို့အဲ့ဒါကိုကောင်းကောင်းအသုံးချနေတာပေါ့
ဒီ software နဲ့ဘယ်လိုတိုက်ခိုက်လဲဆိုတော့ပြောပြပေးပ
ါ oxygen နဲ့ forensic ဆိုရင်သူကတော့ social engineering အတွက်သုံးတာမဟုတ်ဘူးဒါပေမဲ့အခုလို့ဥမာဆန္ဒပြတဲ့လူတွေ Now we are a little punk and a little bit of a pony. Data is stretching to look on. Now we are device alone, but laptop computer, every PC goes, a wet wabi pampa, through my change, digital device alone, a channel that you go to an express load like that, straight up like that, software music by total gown and software music. Arihari told me through a channel that you go, Colon Susie, you are through alumio, such a beer you alumio like Panama.
Okay. So software tacha pa software เนี่ย toma มา software
เนี่ยต้องมาได้แล้วเท่านั้นเนี่ยซอฟต์แวร์ซอฟต์แวร์นี่ก็တော့အတုံးလာတော့အများကြီးရှိပါတယ်အခုကတော့တရုတ်ကထုတ်တဲ့ဆော့ဖ်ဝဲတွေတော်တော်များများဖြစ်မယ်နောက်တတိယအပြင်သူတို့ဆော့ဖ်ဝဲအတော့သူတို့တုံးကြမလို့ပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ကသူတို့ရဲ့ information ရပြီလားအင်ဖော်မေးရှင်းပါပြီလားဆိုတော့ဘယ်လိုပဲနေရာကနေပြီးတော့ဘယ်အက်ဒရက်နဲ့လုပ်နေတယ်ဆိုတာသူတို့ကြည့်လို့ရပါတယ်ကြည့်လို့ရတယ်ဆိုတာဒါဒီဟိုပမာပြီမှာကတော့ ပါပြီလားဆိုတော့သူတို့ဘယ်နေရာနေဘယ်လိုခေါ်လဲဘယ်နှစ်ခုဘယ်အင်ပွိုင်းနေဘယ်အင်ပွိုင်းနေသူတို့ကနက်လုပ်နေတယ်သူတို့အိုင်ဒန်တီဖိုင်လုပ်လို့ရတော့တယ်သူတို့ဆက်လို့ရအဲ့တော့အရိယာတွေကဒီတယ်လီကောမ်နဲ့ဆိုင်တဲ့ဟာတွေပေါ့နော်အဲ့တော့အင်တာနက်
ဒီအနာမသိငင်တော့လည်းရယူထားတဲ့ဟာရှိတယ်အဲ့ဒါမျိုးတွေကသူတို့အသုံးလို့ရပါတယ်အသုံးလို့ရတော့တော်တော်ကောင်းကြတော့မလို့ပါဘူးအဲ့ဒီနေ့ပညာရှင်ဦးစတန်လီဇေယျရဲ့ပြောကြားခြင်းတွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေ့ပညာကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ဆံပါမယ်တောင်းကြနေညာတိုင်းနဲ့စနေနေ့မနေ့ခင်တိုင်းမှာဒေါက်ကင်မျိုးသက်
တင်ဆက်ပေးနေကြဖြစ်တဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ဗီအိုရဲ့အစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အမေရိကန်စိုးရရဲ့သဘောထားမြင်အားပေါ်ကိုကျင်ပြပါတော့မယ်ရှင်။အမေရိကန်ပြည်ထောင်စုဟာမြန်မာစစ်အစိုးရအပေါ်နောက်ထပ်ဒဏ်ခတ်အရေးယူမှုတွေကြေညာလိုက်ပါတယ်။ဒီမိုကရေစီရွေးကောက်ခံအစိုးရကိုဖေဖော်ဝါရီလတု ားတွေကိုအကြမ်းဖက်တုံ့ပြန်ခဲ့လို့ကလေးသူငယ်တွေအပါအဝင်လူပေါင်း800ကျော်တေဆုံးပြီးထောင်ထဲချီထိမ့်သိမ်းခံနေကြရပါတယ်မေလ18ရက်နေ့ဟာအဖွဲ့အစည်းတစ်ခုနဲ့လူပုဂ္ဂိုလ်16ဦးကိုအရေးယူတန်းခတ်ဖို့အမေရိကန်ပြည်ထောင်စုကရွေးချယ်ခဲ့ပါတယ်အဖွဲ့အစည်းကတော့သူတို့ရဲ့အာဏာသိမ်းလုပ်ရက်ကိုထောက်ခံဖို့စစ်အုပ်ချုပ်ရေးအဖွဲ့ကဖန်တီးလိုက်တဲ့နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီ SAC ဖြစ်ပါတယ်လူပုဂ္ဂိုလ်13ဦးကတော့စစ်အစိုးရရဲ့အဓိကပုဂ္ဂိုလ်တွေနဲ့ရခင်ပြစ်မှတ်ထားပြီးသားစစ်အရာရှိကြီးတွေရဲ့အရွယ်ရောက်ပြီးသားသမီး3ဦးဖြစ်ပါတယ်ဒီလိုပြစ်မှတ်ထားလိုက်တဲ့ဆိုတာဟာအမေရိကန်ပြည်ထောင်စုအတွင်းသူတို့ပိုင်ပစ္စည်းတွေနဲ့အကျိုးစီးပွားတွေကိုတားဆီးပိတ်ပင်လိုက်ခြင်းပဲဖြစ်ပါတယ်ဒါအပြင်တခြားနည်းနဲ့ခွင့်ပြုချက်ပေးမထားခြင်းမရှိရင်ပြစ်မှတ်ထားခံရသူတွေနဲ့ပတ်သက်နေတဲ့ဘဲပိုင်ဆိုင်မှုမျိုးကိုမဆိုအမေရိကန်နိုင်ငံသားတွေကလက်လွဲလက်ပြောင်းလုပ်ပိုင်ခွင့်မရှိစေရပါဘူး။ပူးတွဲလှုပ်ဆောင်တဲ့အနေနဲ့ United Kingdom နဲ့ကနေဒါနိုင်ငံတို့ကလည်းမြန်မာစစ်အာဏာသိမ်းမှုအပေါ်သူတို့နည်းနဲ့သူတို့တန်ခတ်အရေးယူထားကြပါတယ်။ကြေညာချက်တရက်ထဲမှာတော့ဝန်ကြီး Anthony Blinken ကသမရဘိုင်ဒန်ရဲ့ပြောကြားချက်နဲ့အညီအာဏာသိမ်းမှုမှာတာဝန်ရှိသူတွေတာဝန်ခံမှုရှိစေဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေကစစ်အစိုးရအနေနဲ့အကြမ်းဖက်မှုတွေကိုမရပ်ဆိုင်သမျှပြည်သူလူထုရဲ့ဆန္ဒကိုလေးစားလိုက်နာခြင်းမရှိသမျှကျွန်တော်ကဆက်လက်အရေးယူသွားမယ်ဆိုတာအလေးထားဖော်ပြလိုက်တာပါပဲလို့ကြေညာထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံခေါင်းဆောင်တွေအေဂျီလာနှောင်းပိုင်းကချမှတ်ထားတဲ့အချက်၅ချက်ပါအစီအစဉ်ကိုအမေရိကန်ပြည်ထောင်စုနဲ့ G7 မိတ်ဆွေနိုင်ငံတွေကကြိုဆိုကြောင်းလဲဝန်ကြီးဘလင်ကင်ကဆိုထားပါဗျ။အဲ့ဒီအစီအစဉ်ကတော့အကြမ်းဖက်မှုတွေချက်ချင်းရဆိုင်ဖို့ဗက်ပေါင်းစုံဆွေးနွေးဖို့အထူးကိုယ်စားလှယ်တယောက်စီလွတ်ဖို့စာနာမှုအထောက်အပံ့တွေပေးဖို့အထူးကိုယ်စားလှယ်စီလွတ်ပြီးဗက်ပေါင်းစုံနဲ့ဆွေးနွေးဖို့ပဲဖြစ်ပါတယ်။ မြန်မာနိုင်ငံစစ်အစိုးရအနေနဲ့အာဆီယံနဲ့ချက်ချင်းအပြည့်အဝပူးပေါင်းဆောင်ရွက်ဖို့ဒီအစည်းအဝေးကုလသမဂ္ဂနဲ့ပူးပေါင်းအကောင်အထည်ဖော်ဖို့လဲမစ္စတာဘလင်ကင်ကတိုက်တွန်းပါတယ်။ကမ္ဘာကောင်းအကြောင်းမလှစွာပဲစစ်အစိုးရဟာအပြုသဘောနဲ့ပူးပေါင်းဆောင်ရွက်ဖို့အခုအချိန်ထိငြင်းဆန်နေပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပြန်လည်တက်မှတ်ဖို့အားထုတ်မှုမရှိပဲပြည်သူလူထုအပေါ ဝန်ယူမှုရှိစေဖို့အတွက်ဖိအားပေးလှုံ့ဆော်ကြပါလို့လဲကမ္ဘာနိုင်ငံအားလုံးကိုအမေရိကန်ပြည်ထောင်စုကအားပေးတိုက်တွန်းလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဗီယိုရနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပါမယ
်။မြန်မာနိုင်ငံမှာ2021ခုနှစ်နှစ်ဆကနေအခုချိန်ထိနေရက်ဆန့်ခွာထက်ပြရသူ3,200ကျော်ရှိနေပြီဖြစ်ပြီးအများစုကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနေအိမ်တွေကနေထွက်ပြေးရသူတွေဖြစ်ကြောင်းကုလသမဂ္ဂကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံမှာအိုးအိမ်ဆန့်ခွာထွက်ပြေးရသူ3,000,000လောက်အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကဒီနှစ်အစပိုင်းမှာပြောကြားထားတာဖြစ်ပြီးအခုတော့နောက်ထပ်တိုးလာတဲ့ဒီဒုက္ခတွေတွေအတွက်ပါထပ်ပြီးလိုအပ်နေကြောင်းနဲ့ဒီဒုက္ခတွေကိုကုလသမဂ္ဂနဲ့မိတ်ဆွေအဖွဲ့တွေအကူအညီပေးရမှာအနောက်ရှက်မရှိဘဲအန်ဒီယာခင်းခင်းနဲ့ပေးနိုင်အောင်သက်ဆိုင်ရာအဖွဲ့အားလုံးကလည်းလှုပ်ဆောင်ပေးဖို့ကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ကျုံနေရတဲ့စိုးရိမ်ပွဲအခြေအနေတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဘူတန်ဆောင်းတို့ကြေညာပွဲတွေကဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price ကပြောပါတယ်။အကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖန်ဆီးထားသူအလုံးကိုပြန်ပြင်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်လျှောက်လှမ်းစေဖို့အတွက်ဆက်အာဏာရှင်ကိုဖိအားပေးရမှာတညီတကြွထဲတတန်နဲ့ပြောဆိုကြဖို့နိုင်ငံတကာအသိုင်းအဝိုင်းကိုအမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းကြောင်းလည်းရန်ကုန်အမေရိကန်တန်ရုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာအရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကအရေးပါတယ်လို့မြန်မာလူထုရဲ့တောင်းဆိုချက်အတိုင်းဂျပန်နိုင်ငံကလှုံ့ဆော်သွားမှာဖြစ်ကြောင်းဂျပန်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆက်ကနဘဂလန်နဲ့တွေ့ဆုံအပြီးမှာဂျပန်နိုင်ငံချိုင်းဝန်ကြီးမိုရှီမစ်ချူမိုတဲဂီကပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံအနေနဲ့မြန်မာလူထုလူလားချင်းအတိုင်းတုံ့ပြန်လှုံ့ဆော်သွားမှာဖြစ်တယ်လို့မစ်ဘဂလန်နဲ့လည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံမှာချမ်းသာရေးဆောင်ရှောက်မှုပေးနိုင်ရတဲ့အာဏာသိမ်းထားတဲ့စစ်တပ်အပေါင်းအသက်ဆိုင်ရာအဖွဲ့အစည်းအလုံးကအတားအဆီးတွေမလုပ်ကြဘို့ MSF နေစည်းမချဆေးပညာရှင်များအဖွဲ့ကပန်ကြားလိုက်ပါတယ်။ဆရာဝန်တွေတူနာပြုတ်တွေအပါအဝင်ဆေးဝန်တန်းတွေကိုတိုက်ခတ်တာတွေဖမ်းဆီးတာဒါမှမဟုတ်ချင်းချောက်အချက်ကင်တာတွေမလုပ်ဖို့လဲတောင်းဆိုလိုက်တာပါ။စစ်တပ်အာဏာသိမ်းထားတာလေးလာတဲ့ရောက်လာချိန်မှာမြန်မာလူထုအနေနဲ့ကျန်းမာရေးဆောင်ရှောက်ကုသမှုရဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပြီလို့လည်းပြောပါတယ်။ဒါကြောင့်ဆရာဝန်တွေတူနာပြုတ်တွေအပေါ်မှာအကြမ်းဖက်တာဖမ်းဆီးတာချင်းချောက်တာတွေမလုပ်ဘဲဒဏ်ရသူမကျန်းမာသူအလုံးကိုစိတ်ကူတာခွင့်ပေးဖို့ MSF ကတောင်းဆိုလိုက်ပါတယ
်။အခုလိုမျိုးမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုပြောပြပေးသွားတဲ့ဒေါခင်မျိုးသက်ကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုကမောင်စိုးမင်းတို့ဖြစ်ကြပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Vitus Zonya နဲ့John Bolton တို့ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတင်ဆက်ခဲ့တာပါကျွန်တော်တို့အစီအစဉ်တွေကိုမနေ့9:00-10:00မှာလဲတစ်ချိန်ပြန်လဲထုတ်လွှင့်ပေးဦးမှာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program